Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ COA American အတန်းရ2024ခုနှစ် March လ19ရက်နေ့တနင်္ဂနွေနေ့မနက်ပဲ Radio ရုပ်သံအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် COA ရဲ့ Facebook YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနက်ပဲအတန်းရအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီနေ့မနက်ခင်းအတွက်ထူးခြားတဲ့သတင်းတွေကတော့ Israel နဲ့ Hamas အပြစ်ကပ်ရစေးဆွေးနွေးပွဲတွေကိုကာတာနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့အစောဆုံးတာဝန်ပြန်လည်စတင်မှုရှိနေပါတယ်။မြန်မာနိုင်ငံကဆိုးဝါးပြင်းထန်လာနေတဲ့အခြေအနေတွေကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီအနေနဲ့တုံ့ပြန်အရေးယူဖို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကတောင်းဆိုလိုက်ပါတယ်။ဒီပြန်နေပြောင်းမှာပဲစစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေတွေကိုစန့်ကျင်ကြောင်းပြည်ပရောက်မြန်မာပြည်နေသားလမ်းမှာစူဝေးဆန္ဒပြကြပါတယ်။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုပြောပြပေးမှာပါ။အခုတော့သတင်းတွေကိုကိုငိမ့်ချမ်းအေးကဖတ်ကြောင်းပါမယ်။ခုလိုနောက်ဆုံးသတင်းတွေတင်ဆက်ပြီးမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒိုးအတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥရုယာစီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုကိုငိမ့်ချမ်းအေးကပြောပြပေးပါမယ
်။ Israel နဲ့ Hamas ကြားအပြစ်ခတ်ရစဲဆွေးနွေးပွဲတွေကိုကာတာနိုင်ငံမှာဒီနေ့တနင်္ဂနွေနေ့မှာအစောဆုံးထားပြီးပြန်လည်စတင်မှုရှိနေပါတယ်။ဆွေးနွေးပွဲကိုတနင်္လာနေ့အထိရွှေ့ဆိုင်းထားနိုင်ပေမဲ့တနင်္ဂနွေနေ့လယ်ပိုင်းပြန်လည်စတင်ဖို့မျှော်လင့်ထားကြောင်းအီဂျစ်တာဝန်ရှိသူတွေကပြောပါတယ်။ဒါဟာအစ္စလမ်ဘာသာဝင်ရဲ့ရမ်ဇန်ဥပုသ်လစတင်ပြီးမှပထမဆုံးအကြိမ်ဖြစ်အစ္စရေးအရာရှိတွေနဲ့ဟာမတ်စ်ခေါင်းဆောင်တွေကြားခံကတဆင့်ဆိတ်ဆက်ညှိနှိုင်းမှုတွေလုပ်မှဖြစ်ပါတယ်။နိုင်ငံတကာဖြန့်ဖြေးသူတွေကတော့အခုသတင်းပတ်အစောပိုင်းမှာမွတ်စလင်တွေရဲ့ဝါရင်းကာလမစခင်6ပတ်ကြာအပြစ်ခတ်ရစေဖို့မျှော်လင့်ခဲ့ကြပေမဲ့ဖြစ်မလာခဲ့တာပါ။ဂါဇာမှာအမြဲတမ်းအပြစ်ခတ်ရရေးကိုဥတီမဲ့သဘောတူညီချက်မျိုးမဟုတ်ရင်ဟာမတ်စ်ဘက်ကလက်မခံကြောင်းပြောထားပြီးဒီချက်ကိုလည်းအစ္စရေးဘက်ကပယ်ချထားပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုအစိုးရကတော့ဂါဇာမှာအမြဲတမ်းအပြစ်ခတ်ရပ်ဖို့ကပထမဦးစွာဟာမတ်စ်တွေကိုအမြင့်ပြတ်ချိန်မုံးမဲ့သူတို့ရဲ့ရည်မှန်းချက်ကိုဖြည့်ဆည်းပြီးမှသာဖြစ်နိုင်မယ်လို့ကြေညာထားတာပါ။ဟာမတ်စ်ဘက်ကတော့အဆင့်30%စုပြူချက်ကလက်တွေ့မကျဘူးလို့နေတန်ယာဟုကပြောပေမဲ့နောက်ထပ်ဆွေးနွေးမှုတွေပြုလုပ်နိုင်ဖို့အစ္စရေးစစ်ဆေးညှိနှိုင်းမှုတွေကိုကာတာကိုဆင်လွတ်ဖို့သဘောတူထားတာဖြစ်ပါတယ်များ။ဒါဇင်နဲ့ချီတဲ့ American Company တွေစီကနေ Iran ဗဟိုဘဏ် CPI အပါအဝင် Iran လုပ်ငန်းတွေအတွက်နည်းပညာတွေတရားမဝင်လွှဲပြောင်းပေးနေတဲ့ company တွေနဲ့လူပုဂ္ဂိုလ်တွေပါဝင်တဲ့ကွန်ရက်အဖွဲ့ကို American ဘဏ္ဍာရေးဌာနကတန်ခတ်အရေးယူလိုက်ပါတယ်။ Iran ဗဟိုဘဏ်ရဲ့နည်းပညာဆိုင်ရာဝန်ဆောင်မှုပေးနေတဲ့ ISC Corporation နဲ့ဆက်နွယ်နေသူတွေကိုအရေးယူတာဖြစ်ကြောင်း American ဘဏ္ဍာရေးဌာနရဲ့တောက်ချရေးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပြင်တူရကီနဲ့ RS ဆိုဝါများပြည်တော်စု UAE နိုင်ငံတွေမှာအခြေစိုက်တဲ့ ISC ရဲ့ပင်မနဲ့လက်ခွဲကုမ္ပဏီအများပြားနဲ့သူတို့နဲ့ဆက်နွယ်နေတယ်လို့ဆိုတဲ့ပြင်သစ်အီရန်နိုင်ငံသားခံယူထားတဲ့ Poria Madamati ဆိုတဲ့လူအပါအဝင်လူပုဂ္ဂိုလ်3ကိုပါအရေးယူလိုက်တာဖြစ်ပါတယ်။ Iran ဗဟိုဘဏ် CPI ကလေဗနွန်က Hezbollah အကြမ်းဖက်အဖွဲ့နဲ့ Iran Islamic Tolerance အစောက်တပ်ရဲ့နိုင်ငံသားတပ်ဖွဲ့တွေအတွက်အဓိကငွေကြေးထောက်ပံ့မှုတွေပေးနေကြောင်းအကြံဖက်ဝါရနဲ့ဗဒိုင်းဆိုင်ရာထောင်လိုက်ဌာနလက်ထောက်ဝန်ကြီး Brian Nelson ကပြောပါတယ်။အရေးပါတဲ့ American နည်းပညာနဲ့လုပ်ငန်းတွေကိုတရားမဝင်ရယူဖို့ကြိုးစားတဲ့ Iran ရဲ့လုပ်ရက်ကို American ကအတက်နိုင်ဆုံးတားဆီးဖို့ဆက်လက်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်များ။ရုရှားမှာရာစုနှစ်ရဲ့၄ဘုံတဘုံနီးပါးအာဏာချုပ်ခိုက်ထားတဲ့သမ္မတ Vladimir Putin နောက်ထပ်6နှစ်ကြာရာထူးဆက်ယူထားနိုင်မဲ့တရားဝင်ရွေးကောက်ပွဲကိုဒုတိယနေ့ဖြစ်နိုင်ငံတော်မှာစနေနေ့ကမဲဆန္ဒရှင်တွေမဲပေးခဲ့ကြပါတယ်။အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့ပူတင်ဟာဟန်ပြသဘောဆောင်တဲ့ပြိုင်ဘက်3နဲ့ရှင်ပြန်ရတာဖြစ်ပြီးတော့သူတို့ကလည်းပူတင်ကိုဝေဖန်ပစ်တင်တာတွေလုပ်ခွင့်မရှိသလိုယူကရိန်းကိုအလုံးစုံကျူးကျော်တိုက်ခိုက်တာနဲ့ပတ်သက်ပြီးထောက်ပြပြောဆိုခွင့်မရှိပါဘူး။မဲပွဲဘက်ကစစ်စနစ်တကျနဲ့လှုပ်ဆောင်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပေမဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကြားကပဲတချို့မဲယုံတွေမှာတောက်ကြနဲ့စနေနှစ်ရက်လုံးတိုက်ခိုက်ခံမှုတချို့ကြုံတွေ့ခဲ့ရပါတယ်။အသက်50အရွယ်တက္ကသိုလ်ပမောက္ခအမျိုးသမီးတူဦးပါဝင်လူတချို့ကလည်းစနာမဲတွေဖျက်ဆီးဖို့ကြိုးစားမှုနဲ့ဖမ်းဆီးခဲ့ကြအောင်ရုရှားအစိုးရပိုင်း Test Strength Agency မှာဖော်ပြပါတယ်။အနောက်နိုင်ငံခေါင်းဆောင်တွေကတော့ဒါဟာဒီမိုကရေစီနည်းလမ်းမကျတဲ့ရွေးကောက်ပွဲဆိုပြီးထောက်ပြပြောဆိုနေကြပါတယ်။ဥရောပကောင်စီဥက္ကဋ္ဌ Charles Michel ကရွေးကောက်ပွဲမပြီးခင်ကျင်းပနေစမှာတဲ့သမ္မတပူတင်ကိုသူ့ရဲ့အပြတ်အသတ်အောင်ပွဲအတွက်ဂုဏ်ပြုကြောင်းတောက်ကြနေမှာတယောလှောင်ပြောင်ဂုဏ်ပြုခဲ့ပါတယ်။အတိုက်ခံမရှိလွတ်လပ်မှုမရှိရွေးချယ်စရာမရှိတဲ့ရွေးကောက်ပွဲလို့ Social Media Platform X မှာသူကရေးသားခဲ့တာဖြစ်ပါတယ်ညာ။
တန်တန်မနက်ဖြန်မြန်မာဝါသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့နေ့မနက်ခင်းသတင်းတွေကို VOR ဆက်လက်ထုတ်လွှင့်ပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံကဆိုးဝါးပြင်းထန်လာနေတဲ့အခြေအနေတွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့မဖြစ်မနေတုံ့ပြန်ရေးယူရမယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SANCM ကမတ်လ15ရက်နေ့ကကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။စစ်တပ်ပေါ်တာဝန်ခံစေမှုအပါအဝင် Federal Democracy နိုင်ငံတော်ထူထောင်ရေးမြန်မာလူထုရဲ့ကြိုးပမ်းအားထုတ်မှုတွေကိုတိတိယယောက်ကူညီဖို့လိုနေကြောင်းလည်းထုတ်ပြန်ချက်မှာပါရှိပါတယ်။လက်ရှိဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့55ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီပုံမှန်အစည်းအဝေးတွေအပြီးမှာကောင်စီအနေနဲ့မြမရေးဆုံးဖြတ်ချက်ချဖို့ရှိနေချိန်မှာပဲ SCCM ကအခုလိုတိုက်တွန်းနေတာပါ။အာဏာသိမ်းစစ်ကောင်စီဘက်ကတော့ SCCM အပါအဝင်နိုင်ငံတကာကထောက်ပြတဲ့လူခွင့်ရေးချိုးဖောက်မှုမှတ်တမ်းတွေကိုခြေကားပြောဆိုမှုအဖြစ်အမြဲတုံ့ပြန်လေးရှိသလိုနိုင်ငံရေးရွယ်ချက်နဲ့ဆွတ်ဆွဲမှုတွေဖြစ်ပြန်လည်ပြစ်တင်လေးရှိပါတယ်။ SCCM ကတော့လက်ရှိအချိန်ထိကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့အချိုးကျလိုက်လျောညီထွေရှိတဲ့အရေးယူမှုတွေပြက်ကွက်နေစေပဲလို့လာမယ့်ဆုံးဖြတ်ချက်ထဲမှာမြမလူအခွင့်အရေးကိုပုံမထိထိရောက်နဲ့ကာကွယ်စောင့်ရှောက်ပေးဖို့တောင်းဆိုနေတာပါ။ဒါအပြင်ဆန္ဒသိမ်းမှုကိုစန့်ကျင်နေကြတဲ့အစုအဖွဲ့တွေကိုပို့ပြီးအသိမှတ်ပြုထိတွေ့ဆက်ဆံမှုနဲ့နိုင်ငံတကာကိုတိုက်တွန်းထားသလိုကုလသမဂ္ဂလူမျိုးရေးကောင်စီမှလည်းမဖြစ်မနေလိုက်နာရမယ့်လက်နက်နဲ့လောင်စာဆီပိတ်ဆို့ရေးရမှုချမှတ်ဖို့နဲ့မြန်မာနိုင်ငံအခြေအနေတစ်ခုလုံးကိုနိုင်ငံတကာရာဇဝတ်တရားရုံးကိုတင်စစ်ဆေးတရားစွဲဖို့တောင်းဆိုနိုင်ရေးအပါအဝင် SCCM ကအကြံပြုချက်တစ်ခုကိုထုတ်ပြန်လာလည်းဖြစ်ပါတယ်ညာ။အနာဒိစကောင်စီကအသက်သွင်းလိုက်တဲ့ပြည်သူစစ်မှုတန်းဥပဒေကိုစန့်ကျင်ကြောင်းနယ်သာလန်ရောက်မြန်မာပြည်ပွားတိုင်းရင်းသားတွေကပေါ့စုပြီးအမ်စတန်ဒမ်မြို့တော်မှာစနေနေ့ကကန့်ကွက်ခဲ့ကြပါတယ်စစ်ကောင်ဆောင်တွေကိုကာကွယ်ပေးဖို့လှုပ်ဆောင်တဲ့ဥပဒေဖြစ်လို့ကန့်ကွက်ရကြောင်းဒီပွဲကိုတက်ရောက်သူတဦးဖြစ်တဲ့အမ်စတန်ဒမ်ကမက်ရစ်ချေကအခုလိုပြောပါတယ်
စစ်အာဏာရှင်တွေကသူတို့ရဲ့အသက်ဥဝင်စည်းစိမ်တွေကိုကာကွယ်ဖို့လူသားတိုင်းရုပ်ဖို့အတွက်ခွင့်ထားတဲ့ဒီစစ်မှုမထမ်းမနေရဥပဒေကိုကျွန်တော်တို့ကစန့်ကျင်ရတဲ့အပွဲကိုလုပ်တာဖြစ်ပါတယ်ရှင်။ပြီးရင်ခါကျတော့ဒီ crimes against
မြန်မာပြည်ကလူမဆန်တဲ့လုပ်ရက်တွေကိုကဘာတိအောင်အဝေးရောက်မြန်မာတွေကတက်နိုင်သမျှဆက်လက်လှုပ်ဆောင်သွားမယ်လို့လည်းတက်ရောက်လာသူတွေကပြောပါတယ်မြို့တော်ရဲ့ရှေးဟောင်းသမိုင်းဝင်မြို့လေကောင်ကအထင်ကြီး Dam Square ရင်မြန်မာကျင်းပတဲ့အခမ်းအနားကိုလူ150ကျော်ပူးပေါင်းပါဝင်ခဲ့ပြီးအိန္ဒိယနိုင်ငံ Belgium ကမြန်မာနယ်ပွားတွေလည်းပါဝင်ခဲ့တယ်လို့ဥရောပတက္ကသိုလ်အသီးသီးမှပညာသင်ရောက်နေတဲ့ကျောင်းသားလူငယ်တွေလည်းပါဝင်ခဲ့ကြပါတယ်2010ခုနှစ်တုန်းကပြဋ္ဌာန်းခဲ့တဲ့ပြည်သူ့စစ်မှုထမ်းဥပဒေကို February 10ကစတင်ပြီးအာဏာတည်ကြောင်းစစ်ကောင်စီကအမိန့်ထုတ်ပြန်ထားတာပါစစ်ကောင်စီပြောခွင့်ရတော့ဒီဥပဒေဟာနိုင်ငံသားတိုင်းနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်မှုအတွက်ဖြစ်တယ်လို့ပြောဆိုထားပါတယ်ဒါပေမဲ့နိုင်ငံတကာကစောင့်ကြည့်လေ့လာနေတဲ့ကျွမ်းကျင်သူတွေကတော့လူငယ်လူရွယ်တွေကိုစစ်တပ်တဲ့အတင်းကျပ်သွင်းဖို့ကြိုးပမ်းချက်ကလူအခွင့်အရေးချိုးဖောက်မှုတွေဖြစ်လာနိုင်ပြီးအရက်သားတွေကိုရှေ့တန်းမှာအထမစေခိုင်းတာလူသားအကာအကွယ်ဖြစ်အသုံးချတာတွေလှုပ်ဆောင်လာနိုင်တာကိုထောက်ပြနေကြတာလည်းဖြစ်ပါတယ်ညာအိန္ဒိယနိုင်ငံမှာလက်ရှိဝန်ကြီးချုပ်နာရန်ဒရာမိုဒီတတိယသက်တမ်းဆက်အုပ်ချုပ်နိုင်မှုကြိုးပမ်းနေတဲ့အိန္ဒိယအထွေထွေရွေးကောက်ပွဲကို April 19ရက်နေ့ကစတင်ပြီး6ပတ်ကြာကျင်းပမှာဖြစ်ကြောင်းအိန္ဒိယရွေးကောက်ပွဲကော်မရှင်ကစနေနေ့မှာကြေညာလိုက်ပါတယ်ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံအဖြစ်အသိမှတ်ပြုခံရတဲ့အိန္ဒိယမှာမဲဆန္ဒရှင် 1 ဘီလီယံနီးပါးဟာအောက်လတော်ရဲ့ရွေးကောက်ခံအမှတ်943ကိုရွေးချယ်ဖို့အရေးချင်းပြည်မိမှာဖြစ်ပြီးတော့ကြံ2နေရာကိုတော့သမရကခန့်အမှာဖြစ်ပါတယ်ရွေးကောက်ပွဲကိုဇွန်လ1ရက်ထိအဆင့်80နဲ့ကျင်းပမှာဖြစ်ပြီးမဲတွေကိုတော့ဇွန်4ရက်ကစတင်ပြီးရေတွက်မှာဖြစ်ပါတယ်မဲယုံတွေမှာလုံခြုံရေးအလုံအလောက်ရယူနိုင်ဖို့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေနိုင်ငံအနှံ့ရွှေပြောင်းချထားတာဖြစ်လို့အိန္ဒိယရဲ့ရွေးကောက်ပွဲတွေဟာရက်သတင်းပတ်များစွာကျင်းပလေရှိပါတယ်မော်ဒီရဲ့လက်ရဆွမ်းရောက်အမျိုးသားရေးဝါဒီ BJP ပါတီနဲ့သူရဲ့ဒေသအဆင့်မာမိတ်ပါတီတွေဟာအဓိကအတိုက်ခံကွန်ဂရက်ပါတီကဥဆောင်ဖွဲ့စည်းထားတဲ့ INDIA အိန္ဒိယလို့အတူကောက်ခေါ်တဲ့နိုင်ငံရေးမာမိတ်အဖွဲ့နဲ့ဒေသအဆင့်ပါတီနှစ်သားစဉ်ကျော်လို့နဲ့ရှင်ပြိုင်အမှာဖြစ်ပါတယ်။မော်ဒီဟာဆယ်စုနှစ်များစွာတဲ့အိန္ဒိယရဲ့လူကြိုက်အများဆုံးခေါင်းဆောင်ဖြစ်ဆက်လက်တည်ရှိနေကြကြောင်းဒီရွေးကောက်ပွဲမှာလက်ထလော့စစ်တမ်းတွေမှာတော့အနာရ BJP ပါတီပဲလွယ်လွယ်ကူကူနိုင်မယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။
သတင်းတွေကိုကိုငိမ့်ချန်အေးကပြောပြပေးသွားတာပါ VOA ရဲ့တင်းငွေနေနေမနေ့ပဲအတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုစလင်ထုတ်လွှင့်မှာပဲ ပထမအဦးဆုံးကတော့ဒုအတန်အစီအစဉ်ဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ကက်လီယမြန်မာနယ်စပ်ဒေသတချို့မှာကိုယ်တိုင်အန္တရာယ်ရှိနေတဲ့ကြားကကျန်းမာရေးအကူအညီလိုအပ်နေသူတွေကိုဆေးကုသပေးနေတဲ့သူတွေအကြောင်း Frontier မြန်မာရဲ့ဒုအတန်အစီအစဉ်မှာတင်ပြထားပါရခင်ဗျာ
။အခါတည်းရမှာဆိုလို့ရှိရင်ဥမာပြည်ရှိတဲ့မှာဒီဘောလုံးနာဖြစ်သွားပြီဆိုလို့ရှိရင်ညီမတို့ကအဲ့ဒီအချိန်မှာဘာလို့မနေ့နိုင်လို့ပဲအဲ့လိုထသွားတဲ့အချိန်မျိုးရှိရင်အဲ့လိုထသွားတဲ့အချိန်မှာဆိုရင်ဒီဘောလုံးနာဖြစ်တဲ့အတွက်ဒီဆားရှိနေနိုင်တဲ့လမ်းတွေဆိုညီမတို့ဖြတ်ရတာမျိုးတွေရောရှိတယ်ပေါ့နော်အဲ့လိုမျိုးအချိန်တွေဆိုရင်တော့လေဟိုဒါစွန့်သွားပြီးတော့သွားရတာမျိုးတွေရောရှိတော့ပေါ့
ကိုမှာစူးစမ်းနိုင်တယ်လို့ဝိုင်းကိုစမ်းညံစမ်းရှိတယ်လို့ဟိုဘယ်လိုလဲစူးစမ်းလို့ရတယ်ပေါ့နော်အဲ့လိုမျိုးရက်တည်နိုင်အောင်ပေါ့နော်စိတ်အဓိကစိတ်ပါပဲ
ဆရာဝန်နဲ့ဒုနာပြုတွေဟာလွန်ခဲ့တဲ့3နှစ်ခရဲကဆရာနာရှင်စန့်ကျင်တဲ့အစနာပြပွဲတွေမှာရှေ့တန်းကနေပါဝင်ခဲ့ပါတယ်။ဒါအပြင်တောင်းနဲ့ချီတဲ့ဆေးဝင်တန်းတွေဟာလည်းအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်ခဲ့ပါတယ်။လက်ရှိအချိန်ထိသူတို့တွေဟာ NRI ကြားကပဲနိုင်ငံတွင်းမှာရောနိုင်ငံပြင်ပမှာပါကျန်းမာရေးစောင့်ရှောက်မှုတွေပြီးနိုင်အောင်ကြိုးစားနေကြဆဲပါ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ Data News Agency ကသတင်းတောက်တွေကရေးသားတင်ဆက်ပေးထားပါရစေ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
အပေါင်းတင်ရောင်းရင်မိတ်ဆွေပဲဖြစ်ဖြစ်ကိုရဲ့အတိတောင်းကြရမယ်ဒီခုဖြစ်တယ်ဆိုရင်ကိုကတော့ဒီကိုကြီးပေါ်တော့ကိုအရှိမဆင်းနဲ့ပတ်သက်တဲ့ဆေးပစ္စည်းအဲ့လိုမဆေးလို့အဲ့ဒါကိုယူသွားလို့မရအောင်ကွာယူသွားလိုက်ရင်လည်းလမ်းမရဲဖမ်းမလားကိုရဲရဲဖမ်းမအောင်ကြောက်ပြီးတော့ယူမသွားရဲဘူးအဲ့တော့အဲ့ဒုနာအချိန်မီကိုမှတွားပြီးမကူညီနိုင်တာပေါ့နော်အဲ့အခက်အခဲမျိုးလေးတော့ရှိတယ
်ဆီယာမရင်းကထိုင်းနယ်စပ်မှာနေထိုင်ပြီးအဲ့ဒီနေမျိုးကမြန်မာလူမျိုးကိုဆေးဘက်ဆိုင်ရအကူအညီပေးနေတဲ့အကြီးတန်းသူနာပြုဆရာမတယောက်ပါသူကထိုင်းနိုင်ငံမှာသူနာပြုတယောက်အနေနဲ့တရားဝင်အလုပ်လုပ်ကင်ခွင့်မရှိတာကြောင့်တတိကြီးကြီးထားပြီးလုပ်ကင်နေရပါတယ်ဆရာမရင်းနဲ့သူ့အမျိုးသားတို့ဟာ2021ခုနှစ်ဖေဖော်ဝါရီလဆက်အာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြရမှာပါဝင်ခဲ့ကြပြီးလူလူအာနာဖီဆန်ရေးလှုပ်ရှားမှု CDM လှုပ်ရှားမှုမှာလည်းအတူတူပါဝင်ခဲ့တာပါဒါပေမဲ့သူ့အမျိုးသားဟာနန်း CDM ပြန်လှုပ်ပြီးလုပ်ငန်းခွင်ပြန်ဝင်သွားခဲ့ပါတယ်ဒါကြောင့်ဆရာမရင်းတယောက်ခင်ဗျုံဖြစ်သူကိုကြောခိုင်းပြီးခလေး3ယောက်ကိုလက်ဆွဲပြီးတော့မဲဆောက်ကိုမရောက်ခင်သူအလုတ်ခဏလှုပ်ခဲ့တဲ့ဒေါ်ရီကိုထွက်လာခဲ့ပါတယ်လက်ရှိမှာတော့သူဟာနိုင်ငံရေးကြောင့်ထွက်ပြေးတင်ဆောင်လာတဲ့သူတွေ၊စပေးဆောင်တွေ၊ရွှေ့ပြောင်းလုပ်သားတွေကိုအခမဲ့စေကူတာပေးနေတာပါ။တခါတည်းမှာတော့ဒဏ်ရာရလာတဲ့ဒေါ်လာရင်းရှဲပေါ်တွေပါသူ့လူနာစီရင်မှာပါဝင်ပါတယ်။အဲ့ဒီလူတွေအများစုကတော့အထောက်အထားမရှိကြတဲ့အတွက်ထိုင်းရေးကစစ်ဆေးတာခံရရင်ဖမ်းဆီးခံရနိုင်ခြင်းနဲ့ပြည်ရင်းကိုပြန်ပို့ခံရနိုင်တဲ့အန်ဒီရရှိတာကြောင့်မဲဆောက်တဝိုက်မှာစိတ်ချလက်ချမသွားလာနိုင်ကြတဲ့သူတွေပါ။ဒါကြောင့်ဆီယာမရင်းရဲ့အကြမ်းမကြီးဆောင်ရှောက်မှုဟာအဲ့ဒီလူတွေအတွက်တန်မိုးမဖြစ်နိုင်ပါဘူး။ဒါပေမဲ့သူတို့စီစေဝါကုသပေးဖို့သွားရမှာသူ့အတွက်လည်းခုနကပြောခဲ့တဲ့ထိုင်းရေးအန်ဒီရရှိပါတယ်။ဒီလိုအခက်အခဲမျိုးတွေကိုသူမနီတူမဲဆောက်မှာသူမလိုစီးကုနေတဲ့အခြားစီးဝင်တဲ့နေကလည်းကြုံတွေ့နေရတာတွေရှိပြီးတချို့ဆိုရင်စီးဆက်မကုတဲ့သူတွေတောင်ရှိတယ်လို့ဆီယာမရင်းကဆိုပါတယ်။နိုင်ငံတွင်းမှာစီဒီယမ်လုပ်ပြီးစီးကုတာမှုတွေလှုပ်ဆောင်ရတာလဲပူပြီးအန်တီရေပုံများပါတယ်။မအီစင်ကမြန်မာပြည်ဝင်းမှာပဲနေထိုင်တဲ့အသက်30ကျော်အရွယ်သူနာပြုဆီယာမပါသူလဲအာနာသိမ့်ပြီးတဲ့နောက်ပိုင်းစီဒီယမ်လှုပ်ရှားမှုမှာပါဝင်ခဲ့ပြီးတော့မြမပြည်တောင်ပိုင်းကသူ့နေရဲ့မြို့မှာအခြားသူ့လှုပ်ဖို့ဂိမ်းဖက်တီနေအတူတူအခမဲ့စီပေးခန်းတစ်ခုဖွင့်ခဲ့ပါတယ်။ဒါပေမဲ့လပိုင်းအတွင်းမှာပဲအဲ့ဒီစီခန်းကိုသူတို့ပိတ်လိုက်ရပါတယ်
။ဒီသတင်းထွက်တာပေါ်မှာသတင်းထွက်တယ်ပြီးတော့ညီတို့ဆန္ဒပြရင်လည်းအဲ့ရပဲထွက်ပြီးသွားတယ်ဆိုတော့အမှသူတို့လဝိုင်းတော့လဝိုင်းတော့အမှအဲ့ဒီညအရောညီတို့ရေစင်ပေါ်မှာတက်ပြီးတော့ပုံနေလိုက်ရပေါ့နော်ပုံနေပြီးတော့ စမပြေတော့ဆိုတော့နာမနဲ့အစော်မှကျွန်တော်တို့အဲဒီစေကမ်းမှာတပြောင်းနေလိုက်တယ်မှာစေကမ်းမှာတပြောင်းနေတယ်တပြောင်းနေပြီးတော့အဲဒီတာရှာလူနာကြီးကြည့်ပြတာပေါ့နော်ကြည့်ပြီးတော့ဟာကျတော့အေးနောက်တပတ်လောက်ကြာတဲ့ခါကျတော့ဒီမှာကျွန်တော်တို့ကိုဒီစေကမ်းပေါ့နော်ဝင်စီးမယ်ဆိုလို့ကျွန်တော်တို့တတင်းရတယ်တတင်းရတော့ကျွန်တော်တို့အမှစေးရောပါတယ်အကုန်လုံးယူပြီးတော့ကျွန်တော်တို့ပြေးပြပြန်
အဲ့ဒီနောက်မှာတော့သူထွက်ပြေးတင်ဆောင်ခဲ့ရပါတယ်။အဆင်ပြေတဲ့နေရာမှာသူဆေးဆက်ပြုပေးနေခဲ့ပါတယ်။နောက်ဆုံးမှာတော့လုံခြုံရေးအတွက်သူမိသားစုကိုအဆက်အသွယ်ဖြတ်ပြီးတော်ရီကိုထွက်ပြေးတင်ဆောင်ခဲ့ရပါတယ်။ဒါပေမဲ့လည်းစကောင်စီထိန်းချုပ်နေမြေတွေမှာသူရောက်နေတဲ့ဆိုရင်တော့အဖမ်းခံရနိုင်တဲ့အန်ဒီနဲ့သူရင်ဆိုင်ရနိုင်ပါတယ်။
အခါတရမှာဆိုလို့ရှိရင်ဥမာပြေရှိတယ်မှာရေဘောလုံးနာဖြစ်သွားပြီဆိုလို့ရှိရင်ညီမတို့ကအဲ့အချိန်မှာမလုံးမနေ့နာရီလောက်ပဲအဲ့လိုထသွားတဲ့အချိန်မျိုးရှိတယ်အဲ့လိုထသွားတဲ့အချိန်မှာဆိုရင်ရေဘောလုံးနာဖြစ်တဲ့အတွက်ညီမတို့တော်လန့်သွားမယ်ဆိုလို့ရှိရင်သူတို့စီရောက်ဖို့အတွက်ကြားတယ်ဆိုတော့ဒီဆက်ဆက်ဆက်ရှိနေနိုင်တဲ့လမ်းတွေဆိုညီမတို့ဖြတ်ရတာမျိုးတွေရောရှိတယ်ပေါ့နော်အဲ့လိုမျိုးအချိန်တွေဆိုရင်တော့လေဟိုဒါစွန့်သွားပြီးတော့သွားတာမျိုးတွေရောရှိတာပေါ့
လူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေအတွက်အချက်အလက်ကောက်ယူရေးနဲ့လေလာဆန်းစစ်ရေးအဖွဲ့တစ်ခုဖြစ်တဲ့ Insecurity Insight ရဲ့စာရင်းစရာတွေအရအာနာသိမ့်ပြီးကလေးကနိုင်ငံအနှံ့မှာဂျာမန်ရေးဆောင်ရှားမှုတွေကိုပိတ်ပင်တဆီမှုနဲ့အကြမ်းဖက်မှု1100မှုဖြစ်ခဲ့ပါတယ်။အဲ့ဒီအထဲမှာဆေးရုံစည်းခန်းနဲ့စီးပီးတဲ့နေရာတွေကိုထိခိုက်ပျက်စီးစေပြီးဂျာမန်ရေးလုပ်သားတွေတီကြီးတန်ရာရစီတဲ့စစ်ကောင်စီတပ်ရဲ့လေးချောင်းတိုက်ခိုက်မှု49ခုပါဝင်ပါတယ်။ဂျမားရေးလောက်သား900နီးပါးလဲဖမ်းဆီးခံထားရပါတယ်။အာဏာသိမ်းပြီးနောက်ပိုင်းအနည်းဆုံးဂျမားရေးဝန်ထမ်း89ဦးအသက်ခံထားတယ်လို့ Syrian Medical Network ကဆိုပါတယ်။ Syrian Medical Network ဟာအမျိုးသားညီညွတ်ရေးအစိုးရရဲ့လက်အောက်ကအဖွဲ့အစည်းတစ်ခုဖြစ်ပြီး2021ခုနှစ်ကလေးကဂျမားရေးဝန်ထမ်းတွေအတွက်ရန်ပုံငွေတွေနဲ့အခြားအထောက်အပံ့တွေထောက်ပံ့ပေးနေတဲ့အဖွဲ့ပါ။အစကနဦးပိုင်းမှာတော့ CDM ဈာမရေးဝန်ထမ်းကလူဦးရေ6000ကျော်ရှိခဲ့ပြီးအခုလက်ရှိမှာတော့4000ကျော်ကမတရားမှုတွေကိုတောင်းခံဖျက်ချနေစေပါတချို့ကလုပ်ငန်းကွင်တွေကိုပြန်ဝင်လာပြီးရှိသလိုတချို့ကလည်းအခြားအသက်ငွေဝမ်းကြောင်းတွေကိုရောက်ရှိသွားပါတယ်အခက်အခဲကြားကကြံ့ကြံ့ခံလှုပ်ဆောင်နေတဲ့သူတွေကို Syrian Medical Network အနေနဲ့ထောက်ပံ့ကြပြီးရှိပေမဲ့လုံလောက်အောင်မထောက်ပံ့နိုင်သေးဘူးလို့ဆိုပါရယ်။ဒေါက်တာပိုင်ဦးကတော့2020ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးမြောက်တကုံမြို့နယ်က NLD ရဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်အယွေးခံထားသူပါ။သူက NUG အစိုးရအာဏာရှာလာရင်အနစ်နာခံထားရတဲ့ CDM တွေအတွက်ချီးမြှင့်ဖို့စီစဉ်ထားတာတွေရှိတယ်လို့ဆိုပါရယ်။
လေရှိ energy အစိုးရကနေတိထားတဲ့ကတိကဝေပေါ့စစ်ကောင်စီအုပ်ချုပ်ရေးကြဆုံးသွားပြီးတော့ TNG အစိုးရရဲ့အုပ်ချုပ်ရေးပြန်ပြီးတော့ဝင်ရောက်လာတဲ့အချိန်ကြလို့ရှိရင်စပြီးအာဏာသိမ်းခံတဲ့အချိန်ကနေပြီးတော့ CN လောက်တဲ့အချိန်ကနေပြီးတော့တောက်လျှောက်ကာလာတစ်လျှောက်လောက်တဲ့သူ့ရဲ့ခူလာမူရင်းလာတာဟိုကျွန်တော်တခဲတဲ့ကျွန်တော်ပြန်ချုပ်ပေးတယ်လို့ပြောထားတယ်အဲ့ဒါကတေချာဖို့ရမယ်
ခဲခဲရီနဲ့အန်ဒီရီရှိပေမဲ့စီးပညာရှင်အများစုဟာမြမပြည်ရင်းနဲ့ပြပမှာဂျာမန်ရေးဆောင်ရှောက်မှုလုပ်ပေးနေကြတော့မှဆီယာမရင်းကတော့ငွေကြီးတက်နိုင်တဲ့သူလူနာတချို့ကပြီးတဲ့အခကြေးငွေနဲ့သူမိဘဆွေမျိုးတွေရဲ့ထောက်ပံ့ငွေတွေနဲ့ရည်တည်နေပါတယ်။သူဟာခလီ3ယောက်နဲ့အတူနိုင်ငံရက်ချမှာတကူရင်းရုံးကန်နေရတဲ့မိခင်မှာဒါပေမဲ့သူလုပ်နေတာတွေကိုဆက်လုပ်ဖို့သူစိတ်ပိုင်းဖြတ်ထားပြီးအခြားသူတွေကိုလည်းစိတ်တက်မကြဖို့အပေးလိုက်ပါတယ်
။အမကတော့တနာကြမလို့ဒီတော့နိုင်ရေးလုပ်လိုက်တဲ့အချိန်ကြောင့်အမဒီလိုမျိုးဟိုဒီလိုမျိုးရှောင်ပြေးသွားလာအိမ်နဲ့အိုးအိမ်နဲ့ဆုံးခွာပြီးတော့နေရတယ်ဆိုပေမဲ့တော်လန်ရေးကြောင့်အမကပြင်းမဲနဲ့ခက်ခဲတယ်ဆိုတာမျိုးတော့အမမရှိဘူး။အမဒီတော်လန်ရေးကိုဒီထက်ထကြအောင်မယ်ဆိုလဲဆက်လုပ်နေအောင်ပါပဲ အမအိုဘယ်လိုပြောလဲဟိုတနာရမယ်လို့မမြင်ပဲနဲ့အမအိုအတူယူဖို့ပဲအမတော့အဲ့လိုပဲအကြံပြန်ပေးခြင်းနဲ့ပေါ့နော်ဘာဖြစ်လို့ဆိုတော့အမကခလေးသုံးယောက်နဲ့တော့ရက်တည်နိုင်လို့ဆိုရင်အမလိုပဲတခြားမိအမျိုးသမီးတွေပေါ့နော်အဲ့လိုမျိုးရှိမှာပဲဟိုအမယောက်ျားကွဲသွားလို့ပဲဖြစ်ဖြစ်တည်သွားလို့ပဲဖြစ်ဖြစ်ဟိုပြစ်သွားလို့ပဲဖြစ်ဖြစ်ပေါ့အဲ့လိုမျိုးအကြောင်းအရာတစ်ခုခုကြောင့်ဟိုပြိုလဲတော့မယ်ဆိုရင်တော့ဘယ်တော့မှမပြိုလဲပါနဲ့လို့ပဲအမကပြောခြင်းနဲ့ပါဆိုတော့ကို့မှာစူးစမ်းစူးစမ်းနိုင်တယ်လို့ပဲခိုးစမ်းညံစမ်းရှိတယ်လို့တော့ဟိုဘယ်လိုလဲစူးစမ်းလို့ရတယ်ပေါ့နော်အဲ့လိုမျိုးဟိုရက်တည်နိုင်အောင်ပေါ့နော်စိတ်အဓိကစိတ်ပါပဲ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ CUE အစီအစဉ်တွေကို Radio ရုံးမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ချူနိုင်ပါတယ်။ CUE မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/cueburmese ဖြစ်ပါတယ်။
ဆလဘီဒီမိုကရေစီနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါောင်းမယ်။ကမ္ဘာမှာနိုင်ငံရေးစီးပွားရေးအခြေအနေတွေကြောင့်တခြားနိုင်ငံတွေမှာခေလုံခွင့်လျှောက်ထားသူတွေပိုများလာသလိုအိရှင်နိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေလည်းပိုပြီးတင်းကျပ်လာပါတယ်။ဦးတင်မောင်သားကတင်ဆက်ထားပါတယ်။
လူတွေကနိုင်ငံအသီးသီးကနေရွှေပြောင်းအခြေချဖို့ကြိုးစားတာဟာ2023ခုနှစ်မှာအမြင့်ဆုံးကိုရောက်ရှိခဲ့တယ်လို့ရွှေပြောင်းနေထိုင်သူတွေကိုလေ့လာနေတဲ့စင်စရာတွေကပြတ်ပါပါလေ။အဒီလိုကြိုးစားကြရမှာနိုင်ငံရေးခုလုံခွင့်တောင်းခံကြတာကလည်းအကြောင်းတစ်ခုဖြစ်ပါလေ။နိုင်ငံရေးခုလုံခွင့်ဟာအခြေခံလူခွင့်ရေးတစ်ခုဖြစ်ပါလေ။နိုင်ငံတစ်နိုင်ငံမှာအရေးယူအပြစ်ပေးခါဝယ်ရှိတယ်ဆိုလို့ရှိရင်နိုင်ငံကဒုက္ခသည်ဆိုင်ရာဘုံတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့ဗဲနိုင်ငံမှာမဆိုနိုင်ငံရေးခုလုံခွင့်ချောက်ထွန်းနိုင်ပါလေ။အဒီလိုလက်မှတ်ရေးထိုးထားတဲ့အာရှနိုင်ငံတွေတဲကတနိုင်ငံကတော့ဂျပန်နိုင်ငံဖြစ်ပါလေ။ဂျပန်နိုင်ငံကနိုင်ငံရေးခုလုံခွင့်ကိစ္စအပေါ်သဘောထားအမြင်တွေနဲ့ပတ်သက်ပြီးဒီမိုကရေစီလူ့ခွင့်ရေးနဲ့ဖြစ်ပြန်ကမ္ဘာအစီအစဉ်မှာဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဂျပန်ရောက်မြန်မာဒုက္ခသည်တွေကိုကူညီဆောင်ရှောက်တဲ့သူဦးအောင်မြတ်ဝင်းဖြစ်ပါလေ။မင်္ဂလာပါဦးအောင်မြတ်ဝင်းခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာဆရာ
ဟုတ်ကဲ့ဂျပန်နိုင်ငံဟာနိုင်ငံရေးခေလွန်ခွင့်တောင်းခံသူတွေနဲ့ပတ်သက်လာလို့ရှိရင်အလို့ကိုတင်းကျပ်တဲ့နိုင်ငံလို့ဒါနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကသိထားကြပါတယ်2022ခုနှစ်မှာရှောက်ထားသူ3,852ယောက်ရှိတဲ့အနေနဲ့200ယောက်ကိုပဲခေလွန်ခွင့်ပေးခဲ့တာလို့ဆိုပါတယ်လူခွေရစောင့်ကြည့်လေ့လာရေးအတွက် HRW ရဲ့လိုရဆိုလို့ရှိရင်အဲ့ဒီ3,000ကျော်တဲ့က1,200နှစ်ယောက်ဟာအချိန်မကချောက်ထားခဲ့ကြရတယ်လို့ဆိုပါတယ်ဒီထဲမှာမြန်မာနိုင်ငံသား83ယောက်လည်းပါဝင်တယ်လို့ပြောပါတယ်ဆိုတော့နိုင်ငံရေးခေလွန်ခွင့်နဲ့ပတ်သက်ပြီးဂျပန်နိုင်ငံရဲ့လက်ရှိအခြေအနေကဘယ်လိုများရှိပါသလဲခင်ဗျ
ဂျပန်နိုင်ငံကရဲ့ဒုက္ခသည်အဖြစ်အတိမတ်ပြမှုဟာဒီဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာပေါ့နော် G7 နိုင်ငံတွေထဲမှာလည်းဂျပန်ကအနိုင်ဆုံးဖြစ်တယ်ခင်ဗျအရင်တော့ဆိုတနစ်ကိုတယောက်လောက်ပဲအတိအမှန်ပြူတာပါခင်ဗျဒါပေမဲ့အဲကမ္ဘာကြီးကဝိုင်းပြီးတော့ဂျပန်ကိုအပြစ်တင်နေဂျပန်နိုင်ငံမှာရှိတဲ့လူခွင့်ရေးအဖွဲ့တွေကလည်းဂျပန်ဆိုးရွားကိုဝိုင်းပြီးအပြစ်တင်တဲ့အခါကျသူလည်းနည်းနည်းတော့ပြုပြင်ကြောင်းလဲမှုတွေသူလည်းလှုပ်လာပါတယ်ခင်ဗျလှုပ်လာတဲ့အခါကျတော့ဒီဒုက္ခသည်အတိအမှန်ပြုခံရတဲ့နှုံးကတော့နည်းနည်းလေးမြင့်တက်လာပါတယ်ခင်ဗျဒါပေမဲ့အားရလောက်စရာတော့မရှိပါဘူးခင်ဗျ
ဇန်နဝါရီလတုန်းကဂျပန်နိုင်ငံနာဂိုယာမြို့ဗိုလ်တရားရုံးမှာရိုဟင်ဂျာအမျိုးသားဥပမာဆိုကိုနိုင်ငံရေးခေလွန်ခွင့်ပေးလိုက်တယ်လို့သတင်းမှာတွေ့ရပါတယ်။အောက်ရုံးတုန်းကတော့ရိုဟင်ဂျာလူမျိုးဖြစ်တာနဲ့နိုင်ငံရေးခေလွန်ခွင့်ပေးဖို့မလုံလောက်ဘူးလို့ဆုံးဖြတ်ခဲ့တယ်။ဒီအမှုဟာဂျပန်နိုင်ငံရဲ့နိုင်ငံရေးခေလွန်ခွင့်ချောက်ထားသူတွေအတွက်ဘလို့များအရေးပါပါတယ်ခင်ဗျ။
သူဆိုလို့ရှိလို့ရှိရင်ဒုက္ခသည်အဖြစ်ချောက်ထားတယ်ဒုက္ခသည်အဖြစ်အပေခံရင်နောက်တစ်ခါသူဒီအယူခံဝင်နေခင်ဗျအဲ့ဒါကိုလည်းသူ့ကိုပယ်တယ်ခင်ဗျအဲ့တော့သူဒီတရားရင်ဆိုင်နေအဲ့ဒါလည်းသူတရားရုံးမှာရှုံးနေခင်ဗျအောက်တရားရုံးနေမှာအဲ့ဒါတစ်ခါသူအပေါ်ဆက်တဲ့တဲ့အခါကျမှသူနိုင်သွားတာပေါ့ခင်ဗျလူမျိုးရေးနဲ့နိုင်ငံသားဆိုတဲ့အချက်နှစ်ချက်နဲ့သူကသွားပြီးတော့အဲတက်ဆိုင်နေအတွက်ကြောင့်သူအတိမတ်ပြုခံခြင်းဖြစ်ပါတယ်ဒီနာဂိုယာမှာရှိတဲ့ရှင်းနေအဖွဲ့တွေနဲ့ဒီမြန်မာဒီရိုဟင်ဂျာ အရေးကိုအဲကုညီဆောင်ဆောင်နေတဲ့ဒီရိုဟင်ဂျာအဲအမျိုးသားတွေကနေမှတဆင့်သူ့ကိုကုညီပံ့ပိုးမှုတွေပေးလိုက်တဲ့အတွက်ကြောင့်သူဒီအဓိကတင်ပြသွားတဲ့အချက်ကဥရောပမှာရှိတဲ့ရိုဟင်ဂျာတွေကိုအတိမပြုခဲ့တဲ့စာရင်းစာညွှန်းတွေနဲ့သူတင်ပြတဲ့အခါမှာတရားရုံးကသူ့ကိုအတိမပြုလိုက်ခြင်းဖြစ်ပါတယ်။အဲရခုလိုသူ့ကိုအတိမပြုလိုက်ခြင်းအပြင် ရှင်းပါတယ်လူမျိုးရေးနဲ့ဟိုနိုင်ငံသားအချက်ကိုအတိမပြုရဲဆိုတာကဂျပန်ရဲ့ဒုက္ခတွေအတိမပြုမှုတမိုင်းမှာကထူးခြားပါခင်ဗျအများအားသူတို့တွေကဒီနိုင်ငံရေးထင်မြင်ယူဆချက်တို့ဒီကိုဟိုပဲအတိမပြုခဲ့တာခင်ဗျမြန်မာဟာဒီရဲ့ဒီဒုက္ခတွေတွေကိုပေါ့ခင်ဗျအခုဒီအမျိုးသားဟိုဆိုလို့ရှိရင်နိုင်ငံရေးထင်မြင်ယူဆချက်တဲ့ လူမျိုးရေးနဲ့နိုင်ငံသားဆိုတဲ့အချက်ကိုအတိမပြုလိုက်ခြင်းအပြင်အဲရိုဟင်ဂျာအမျိုးသားတိုင်းသားတွေဒီရိုဟင်ဂျာအမျိုးသားတွေအပြင်ပေါ့နော်တခြားတိုင်းသားတွေလည်းသူတို့ရဲ့ဒီလူမျိုးရေးတွေနိုင်ငံသားဖြစ်တည်မှုတွေနဲ့ပတ်သက်ပြီးတော့အဲဒုက္ခတွေရှောက်ထားရဲ့အခါမှာသူတို့တွေအနေနဲ့ဒီခွန်အားနဲ့မျှော်လင့်ချက်တွေသူတို့တွေရရှိနိုင်ပါတယ်ခင်ဗျ။ဟုတ်ကဲ့။အဲဂျပန်နိုင်ငံမှာပေါ့ ဟုတ်ကဲ့ဟိုဂျပန်ဟာဆိုလို့ရှိရင်ကျွန်းနိုင်ငံဖြစ်ပါတယ်ခင်ဗျာသူတို့ကသူတို့ဒီကျွန်းနိုင်ငံဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မြန်မာနိုင်ငံလိုမျိုးပေါ့နော်ကျွန်တော်တခြားနိုင်ငံတွေလိုမျိုးဒီကုန်းကြီးကအထူးဆက်နေခြင်းမရှိဘူးခင်ဗျလူရီးယားကမ္ဘာစစ်ကြီးပြီးွားတော့ဒီဟီရိုရှိမားနာဂါဆာကီတို့ကိုအမေရိကကဒီလိုမျိုးအဲနုပြည်ဘုံတွေကျဲပြီးတော့တို့ဒီမိုကရေစီဆို အကျွမ်းတော်ရင်မဖြစ်ဘူးခင်ဗျအဲ့တော့တို့တွေအနေနဲ့အဲဂျပန်ညိုးဆိုတဲ့အဲတို့ရဲ့လက်ကမ်းလိုမျိုးနဲ့နိုင်ငံသားဆိုတဲ့အဲ့လိုမျိုးခွဲခြားမှုတွေကတော့တို့မှာကတော့ဟိုရှိပါသေးရဲ့ခင်ဗျယူသားစွာပြောရလို့ရှိလို့ရှိရင်ရှိသေးတယ်အဲဒါပေမဲ့ဒီအခက်ခဲတွေကိုဂျပန်လည်းတစ်ဖြည်းဖြည်းနဲ့ဟိုတိုးတက်လာတော့တို့လည်းဟိုတို့လည်းဒီပြုပြင်ကြောင်းလဲမှုတွေလည်းပြုတ်လုပ်လာပ ပြည်နေမှုတွေဟိုခွဲခြားဆက်ဆံမှုတွေရှိတယ်ခင်ဗျ။နောက်သူတို့ဂျပန်လူမျိုးအချင်းချင်းမဲလဲဇန်နေဇန်မြင့်တွေရှိတယ်ခင်ဗျ။ဟိုဇန်နေဆိုတာကတော့ခုနပြောသလိုမျိုးပေါ့ဟိုဥမာဗျာဟိုနွားရောဟိုဟိုဝတ်တော်အဲ့ဒါမျိုးကိုတတ်တဲ့လူတွေကိုပြောတာပြောဇန်နေဆိုတာကအဲ့လိုလူမျိုးတွေကိုလည်းသူတို့ခွဲခြားဆက်ဆံမှုတွေရှိတယ်သူတို့ဂျပန်လူမျိုးအချင်းချင်းလည်းလက်ရှိလက်ရှိနေတော့မဲ့အ ဒီလိုမျိုး ဒုက္ခ တွေကြီးကြတော့ ပိုးပြီးတော့ ခွဲခြား ဆက်ဆံမှုတွေ ကြုံတွေ့ရတယ်ခင်ဗျာ ဘယ်လိုလဲဆိုတော့ ကျွန်တော်တို့တွေက ဒီဟို ဂျပန်လူမျိုးနဲ့ လက်ထပ်ထားတဲ့ လူတွေလည်း မဟုတ်ဘူး ကျွန်တော်တို့တွေက နောက်ပြီးတော့ ကျွန်တော်တို့က ចောင်းသားဗီဇာနဲ့ လာတဲ့ လူတွေလည်း မဟုတ်ဘူး အလုပ်ဗီဇာနဲ့ လာတဲ့ လူတွေလည်း မဟုတ်ဘူး ကျွန်တော်တို့တွေက အဲ့ဒီအခါကျတော့ ကျွန်တော်တို့တွေ အလုပ်ကင်နေပါတယ် ကျွန်တော်တို့ရှောက်တဲ့ အခါမျိုးမှာ ကျွန်တော်တို့ကို ဘာဗီဇာလဲ ဆိုတော့ အခါမျိုးကျ ကျွန်တော်တို့က ဒုက္ခသည် ဗီဇာ ဆိုတဲ့ ခါမျိုးတွေ ပြောတဲ့ အခါကျ ဒုက္ခသည် ဆိုတော့ သူတို့က နားမလည်တဲ့ အခါကျ ကျွန်တော်တို့ ဒီ ဒုက္ခသည် တိမှတ်ပြုတဲ့ လက်မှတ်တွေ ပါတယ် ထုတ်ပြလဲ သူတို့ အနေနဲ့ နားမလည်ဘူး ပေါ့နော် အဲ့လိုမျိုးနဲ့ တချို့ အလုပ်တွေ ဆိုလို့ရှိရင်လည်း ဒုက္ခသည် ဆိုလို့ရှိရင် ဘာမှန်းညာမှန်းမသိတော့ အလုပ်မခန့်လိုက်တဲ့ အလုပ်တွေလည်း ရှိတယ်ခင်ဗျ အဲ့လိုမျိုးတွေကတော့ now အလုပ် ထဲ မှာ လဲ ဘာသာ စကား တွေ မကျွမ်းကျင်မှု တွေ now အသား အယောင် တွေ မျက်နှာ ဟို အသွင်ပြင် တွေ ပေါ့ နော် ကျွန်တော် တို့ ကွဲပြား ခြားနားမှု တွေ ရှိတဲ့ အပေါ် မှာ လဲ အဲ့လိုမျိုး ကွဲပြား ဆက်ဆံမှု တွေ ကတော့ ရှိပါတယ် ခင်ဗျ အခက်အခဲ တွေ ကတော့ နေရာ နဲ့ အလုပ် ကင် ပေါ် မှာ တော့ မူတည် ပါတယ် ခင်ဗျ
ဂျာမနီ က ပြင် လိုက် တဲ့ ဥပဒေအရ ဆိုလို့ ရှိရင် နိုင်ငံ ရေး ခလုံးကို ရှောက် ထား သူ ဟာ နှစ် ချိန် ကြာ ပြီ လို့ ရှိရင် တိုက်ပြည် က ပြန် အနေ ထုတ် ခံမှု တွေ ပြရ ပါတယ် ဆိုတော့ နောက် ဆုံး မေးခွန်း မှာ ชวยเปียงหนีไถ่ผู้조사จาตูฤดูท้านซี้ได้คาดามะหมู่เยเราโลเปลี่ยนพี่รอต้ายเปลี่ยนในเนทุบผู้조사ได้คาฤดูมาตูรุอปอเสร็จสรรหมู่ฤดูรุเนียผู้ฤดูลุขวนเยสั่นน้องฤดูเนี่ยก็ญึบไปละโอเคจนโคไรแลดีลาวะกะเยจนอจิ้นทองมาจนนึ่งอจักขันเกียบาเลยจนว่าลาวะกะอจิ้นสกันมาจนนึ่ง
ကျွန်တော်ကြာခံပြီးတော့မှကျွန်တော်နိုင်ငံရေးဒုက္ခတဲ့အဖြစ်ကျွန်တော်အတိအမှန်ပြုခံရတာပါအဲ့ဒီအချင်းစကန်တဲမှာပဲတချို့တွေဟိုယောဂါတွေဖြစ်သွားကြတယ်တချို့တွေဆိုလို့ရှိရင်လည်းအချင်းစကန်ထွက်ပြီးတော့တည်ဆုံသွားတယ်လူတွေအချင်းစကန်တဲမှာကိုကိုကိုဟိုတက်ပြီးတော့တည်တဲ့ဟိုတက်တည်ဖို့ကြိုးစားတဲ့လူတွေပေါ့နော်နောက်တိတ်မကြသေးခင်မှာပဲအဲသီးလင်္ကာနိုင်ငံသူဒုက္ခတဲ့မြို့သမီးတယောက်ကနာ
但还是罗先六块一呢，没你吧？八张没你来是咯，这喏耶。Kuni Pegger, Jono Kuni Pegger, Ruinja, Yota Tiao Shigabari, Ari Ruinja, Yota Tiao Asoloshi, two Asoloshi, Sia Lating a Pay Cantara, Lating Pay Cantara Bidoma, Tua Toka de Tima Tu Kangayabare, Tua, Ero, Jono Piotin at the Boa, Turoma, Tongjing Pay Cambido, Tima Tu Dore, Luri, Lating Pay Cambiva, Tima Tu Dore, Luria, Japane, Toka de Tamaima Shigabare, Ero, as you know, Naro Shigabido, a Gucha Roma, Tin Nachainso.ビロチェインをたまったはルクイイねマニバウグセアネチョノネサガピョンネチェイマルディオハトゥディトガデマピティブナウダタナイロンニワイントゥタインビマアナテンゴアラロトゥタインビエチェニリポマムディビロピョンネムリピトアレカマトゥハトガデピルピョンネドナイクニャアイクワジャンナチェインソレ哎，建议我这边收养你呢，没得没得嘛，我路只能明白嘞。但哈，六块一，多个的小朋友北边来的，所以那边有得要嘛嘞。阿拉讲，这些六块一，出跑的路只能阿罗细心的人懂得嘛嘞。
OK， 我们为接触面一点嘛嘞。
OK， 就拿来接触面一点嘛嘞，是啊。
OK， 不过水利大概的阿罗，你把那个样子嘛，都是在这边衣服注意稍微便宜。我们可以去买，不然就帮我们买。
ทรีมันวิยาวุยี่จีเรดิกนี่เข้ามากระบะจีเนี่ยเบย์เรดิดามาเบย์ยาวนี่บ้าซีคลูดิเชนนี่ลายอยู่เนี่ยทรีมันวิยาอยู่ไหนบ้าบีและพี่อาลีเนี่ยเดชเช่ต้าอยู่เนี่ยยาอยู่ไหนเมทรีนวีนั่งยี่พิเศษนวีตะเก็บบัวเซลันวีวันคลิกคลูดิเชนนี่อยู่เนี่ยกระบะเยี่ยกับอัตันวีกูชิสเซนน่าเซนไอมาเข้าไป
เป็นเช่นเดียวกันเป็นเช่นวิวอีพลัสแอปพลิเคชันกูจะลงยาอยู่บ้างเมื่อไหร่วะวิวเอเดนิ่งอันนี้มันเป็นยุคดั้งสิ่งที่นิโก้เซลล์ทุลุนิบาร์เรเรียลดันเลสิ่งที่นิโก้ร้องไลน์ดูมีดาตงเซนเนลิเซกูเนลไลน์ลัมบิดาเตียกูเซรุกับพายุน่าต่อได้เช่นไหนมาเร่เซลล์บิดาอุปสรรคการอะไรพี่เดอาชาในงานยี่เลียซีบัวเดนิมยาอุรุยาดินเนอนาคาคบะที่นี่เรียกตุ๊ดตาซาร์เรสิ่งที่นิโก้จะได้ทุลุนมาเม่ปัตมาอุซงอาร์อาชาในงานยี่สิ่งเป็น New Delhi မြို့တော်မှာခြေတက်ခဲ့ပါတယ်။နယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားနေတဲ့အိန္ဒိယရဲ့အရူနာချေပရာဒိရှ်ပြည်နယ်ကိုအတိမတ်မပြူဘူးလို့တရုတ်ကပြောဆိုပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစည်းရေးလက်ချင်းတို့တရုတ်ရုရှားအီရန်တို့လည်းပူးတွဲစည်းရေးလက်ချင်းခဲ့ပါတယ်။ဒါကိုတော့ကျွန်တော်ဇော်မိုးကျော်ကတင်ပြပေးပါမယ်။တရုတ်သိမ်းပိုက်မှုကိုထားကြွတော်လှန်ခဲ့တဲ့တိဘက်တော်လှန်ရေး65နှစ်အထင်အမှတ်ကိုတိုင်းပြည်မဲ့ဖြစ်နေတဲ့အဝေးရောက်တိဘက်တွေကသူတို့ခေါလုံရာအိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာမတ်လ10ရက်နေ့ကဆန္ဒပြခဲ့ကြပါတယ်တိဘက်မြေဟာငါတို့မြေကျူးကျော်သိမ်းပိုက်ထားတဲ့တရုတ်တွေပြန်ထွက်သွားလို့တိဘက်လွတ်မြောက်ရေးဆန္ဒပြသူတွေကကြွေးကြော်အဟဲခဲ့ပါတယ်တရုတ်တပ်တွေဟာတိဘက်ကို1952ခုနှစ်မှာကျူးကျော်သိမ်းပိုက်ခဲ့ပါတယ်။အဲ့ဒီနောက်1959ခုနှစ်မတ်လ10ရက်နေ့မှာတိဘက်တွေစတင်အုံကြွတော်လှန်ခဲ့ပါတယ်။မတ်လ30ရက်နေ့မှာတော့တိဘက်ခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလားမားဟာအိန္ဒိယနယ်မြေအတွင်းဝင်ရောက်ခိုလုံခဲ့ရပါတယ်။အဲ့ဒီအချိန်ကလေးကစလို့ဖုန်တော်ကြီးဒလိုင်းလားမားနဲ့နောက်လိုက်နောက်ပါတွေဟာအိန္ဒိယနိုင်ငံဟီမာချေပရာဒိရှ်ပြည်နယ်ဒါရမ်ဆလာမှာယနေ့ထိနေထိုင်လျက်ရှိပါတယ်။မတ်လ10ရက်နေ့ကနယူးဒေလီဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အဝေးရောက်တိဘက်လွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌဟောင်းဖုန်တော်ကြီးယက်ရှိပန်ဆွတ်ကအခုလိုပြောဆိုခဲ့ပါတယ်။
Every year 10 March is a national uprising day against the Chinese government to go back China from Tibet.
နေ့စဉ်မတ်လ10ရက်နေ့မှာတရုတ်အစိုးရကိုဆန့်ကျင်တော်လှန်ခဲ့တဲ့အထိမ်းအမှတ်ပြုလုပ်ပါတယ်။တရုတ်အစိုးရတိဘက်ကနေတရုတ်ကိုပြန်သွားဖို့ဆန့်ကျင်ကြတာပါ။ တိဘက်ဟာလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ရပါမယ
်အဲ့ဒီနေ့ကဆန္ဒပြပွဲမှာဆန္ဒပြသူတချို့ကိုအိန္ဒိယရဲတွေကဖမ်းဆီးခဲ့ပါတယ်အိန္ဒိယဟာတိဘက်တွေကိုခိုးလုံဝင့်ပေးထားပေမဲ့လည်းအိန္ဒိယမျိုးပုံကနေတရုတ်အစိုးရကိုစန့်ကျင်တော်လှန်တာကိုပေါ်ပေါ်ထင်ထင်ခွင့်ပြုတာမျိုးတော့ဖြစ်လို့ဟန်မရှိပါဘူးဒလိုင်းလာမားကိုလက်ခံထားပေမဲ့အိန္ဒိယမျိုးပုံမှာနိုင်ငံရေးလှုပ်ရှားခွင့်ပြုမထားပါဘူးတိဘက်တွေကိုခေလုံဝင်ပေးထားတဲ့အပေါ်တရုတ်အစိုးရကတော့သဘောကျပုံမရပါဘူး1952ခုနှစ်တိဘက်ကိုတရုတ်တပ်တွေဝင်ရောက်သိမ်းပိုက်ပြီးကြတဲ့ကစလို့တရုတ်နဲ့အိန္ဒိယအကြားနယ်စပ်ပြဿနာတွေစတင်ပေါ်ပေါက်လာခဲ့ပါတယ်နယ်မြေပိုင်ဆိုင်မှုပြဿနာကြောင့်1962ခုနှစ်မှာတရုတ်နဲ့အိန္ဒိယစစ်ဖြစ်ခဲ့ပါတယ်အိန္ဒိယဘက်ကစစ်သား 8,000 လောက်ဆုံးရှုံးပြီးအရေးနှိမ်ခဲ့ပါတယ်ပြီးခဲ့တဲ့မတ်လ14ရက်နေ့တုန်းကတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျန်ရှောင်ကင်ကနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့အိန္ဒိယနယ်စပ်ကအရုဏာချေပရာဒိရှ်ပြည်နယ်ကိုအတိအမှန်မပြုတ်ဘူးလို့ပြောဆိုခဲ့ပါတယ်။တရုတ်ကတော့ဒီနယ်မြေကိုဇန်နန်းလို့ခေါ်ပါတယ်
။藏南地区是中国的固有领土，中方从不承认，并坚决反对印方非法设立。
ဇန်နန်းဒီသာဟာတရုတ်ဘူဝါပိုင်နယ်မြေဖြစ်ပါတယ်။အရုဏာချာပရာဒက်စ်ပြည်နယ်ကိုဘယ်တော့ကမှအတိမတ်မပြုတ်ခဲ့ပါဘူး။အိန္ဒိယကတရားမဝင်သတ်မှတ်ထားတာပါ။တရုတ်ကဒါကိုစန့်ကျင်ကန့်ကွက်ပါတယ
်။အရုဏာချာပရာဒက်စ်ပြည်နယ်ကို1989ခုနှစ်မှာပြည်နယ်တစ်ခုအဖြစ်အိန္ဒိယအစိုးရကသတ်မှတ်ခဲ့ပါတယ်။ဒီနယ်မြေဟာမြန်မာနိုင်ငံနဲ့လည်းထိစပ်နေပါတယ်။2020ခုနှစ်ကတရုတ်နဲ့အိန္ဒိယအကြားတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးအိန္ဒိယစစ်သား20လောက်သေဆုံးခဲ့ပါတယ်။တရုတ်ဘက်ကတော့4ဦးသေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့အပတ်ထဲတုန်းကတော့အိန္ဒိယကတရုတ်နဲ့အငင်းပွားနေတဲ့နယ်စပ်ကိုနောက်ထပ်စစ်အင်အား1000ထပ်မံဖြည့်တင်းမယ်လို့ကြေညာခဲ့ပါတယ်အခုလိုအချိန်မှာပဲအနောက်နိုင်ငံတွေနဲ့တင်းမာမှုတွေရှိနေတဲ့တရုတ်ရုရှားနဲ့အီရန်တို့ပူးတွဲပြီးမတ်လ12ရက်နေ့မှာစတင်ပြီးအီရန်အနီးအိုမန်ပင်လယ်ကွေထဲမှာပူးတွဲစီရေးလေ့ကျင့်ပါတယ်
Security Bond
2024လို့အမည်ပေးထားတဲ့ဒီပူးတွဲစီရေးလေ့ကျင့်မှုဟာသုံးနိုင်ငံအကြားရေတပ်ပူးပေါင်းဆောင်ရွက်မှုတိုးမြှင့်လိုက်တာဖြစ်ပြီးပင်လယ်ပြင်လုံခြုံရေးဆိုင်ရာကိစ္စတွေအတွက်အဓိကရည်ရွယ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။ဒီပိုင်းနဲ့ထဲမှာပဲတောင်ကိုရီးယားနိုင်ငံမှာတောင်ကိုရီးယားတပ်နဲ့အမေရိကန်တပ်တို့ပူးတွဲပြီးမတ်လ14ရက်နေ့15ရက်နေ့တွေမှာပူးတွဲစီရေးလေ့ကျင့်ခဲ့ပါတယ်။မတ်လ14ရက်နေ့မှာကြီးတက်ပူးတွဲစီရေးလေ့ကျင့်ခဲ့ပြီးကြီးအစ်စ်တွေအသုံးပြုခဲ့ပါတယ်
။훈련을통해적을압도하는연합전투생능력을
ရန်သူကိုတိုက်ခိုက်ချင်မုန်းနိုင်မဲ့ပေါင်းစပ်တိုက်ပွဲပုံစံကိုလေ့ကျင့်ခဲ့ပါတယ်။တောင်ကိုရီးယားတပ်နဲ့အမေရိကန်တပ်ပူးတွဲတိုက်ပွဲဝင်ရင်ရန်သူအပေါ်အောင်ပွဲရနိုင်မယ်လို့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေကယုံကြည်ပါတယ်လို့လေ့ကျင့်ရင်းမှာပါဝင်ခဲ့တဲ့ဒုတိယဗိုလ်မှူးကြီးချိုစွန်ဂျေကပြောဆိုသွားတာပါ Freedom Shield လို့အမည်ပေးထားတဲ့ဒီပုံမှန်စီးလေ့ကျင့်မှုကို March 4ရက်နေ့ကလေးကစတင်ခဲ့ပါတယ်15ရက်နေ့တောက်ကြနေ့မှာတော့လေတပ်ပူးတွဲစီးလေ့ကျင့်ပါတယ်ဒီဆယ်စုနှစ်တွေအတွင်းအာရှတိုက်မှာကမ္ဘာအင်အားကြီးနိုင်ငံတွေပေါ်ထွက်လာသလိုဒေသတွင်းဖွံ့ဖြိုးတိုးတက်မှုတွေလည်းအရှိန်မြင့်လာခဲ့ပါတယ်ကြပြိုင်နယ်ထဲမှာပဲနယ်မြေအငင်းပွားမှုတွေအပါအဝင်ကမ္ဘာအင်အားကြီးအုပ်စုတွေရဲ့ပိုင်ဆိုင်မှုတွေကြောင့်အာရှဒေသတွင်းပဋိပက္ခတွေလည်းပုံမပြင်းထန်လာတာစီးရီးတင်းမာမှုတွေလည်းမြင့်တက်လာကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါဦးမယ်ရှမ်းမြောက်တိုက်ပွဲတွေကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲပြီးတင်ပို့မဲ့ဖရဲသီးတွေပျက်စီးသလိုဈေးတွေလည်းကျကုန်ပါတယ်။မြန်မာနိုင်ငံနေရာအနက်ငါတိုက်ပွဲတွေကြောင့်ရှမ်းတောင်ပိုင်းထွက်တစ်သီးဝက်လန်တွေတင်ပို့ရောင်းချရေးမှာလည်းအခက်အခဲတွေ့နေရပါတယ်။ဒါအပြင်နေရာထွက်ကုန်ဈေးနှုန်းတွေကိုတင်ပြထားပါတယ်။ The Farmer Time Media ကတင်ဆက်ပေးထားတာပါ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ပြူရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆက်ပြူရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရှမ်းတောင်ဒေသအတွက်တည်တည်ဝလံကုန်စည်တွေဝယ်လိုအောင်မရှိတာကြောင့်စံချိန်တွေဈေးကျဆင်းနေတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်မြန်မာနိုင်ငံနေရာအနှံ့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ရှမ်းပြည်နယ်တောင်ပိုင်းကစိုက်ပျိုးထွက်ရှိတဲ့ တတိဝလံကောင်စီတွေကိုတခြားတိုင်းနဲ့ပြည်နယ်တွေကိုတင်ဖို့ရောင်းချဖို့ခက်ခဲနေပြီးဈေးတွေစံချိန်နဲ့ကျဆင်းနေတယ်လို့ဒေသခံတောင်သူတွေနဲ့ကုန်သည်တွေကပြောပါရယ်ဒေသတွင်းမတည်ငြိမ်မှုတွေကြောင့်လမ်းမဆက်သွယ်ရေးအခက်အခဲရှိလာပြီးကုန်သည်တွေလာမွေတော့တာဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းအောင်ပန်းမြို့နယ်ကတတိဝလံပွဲရုံပိုင်ရှင်ကိုအောင်မျိုးသူကပြောပါရယ်
ကောင်းမြင်စီအလုံးနီးပါအလုံးနီးပါအောင်အကြပ်တော့နောက်တော့အဝဲမရှိဘူးအဝဲဘာလို့မရှိလဲဆိုရင်ဟိုလမ်းကြောင်းအလုံးကတိုက်ပွဲလေးတွေကဖြစ်နေတော့တော့ပြီးရတာတွေအခုရှမ်းတောင်မှာဖြစ်နေတယ်ဆိုတော့ကိုစိုးတော့ရင်တော့ရှမ်းမြောက်တစ်ခုပဲဆိုတော့မန္တလေးတို့မြစ်ကြီးနားတို့နည်းနည်းပါးပါးပို့လို့ရတယ်လေအဲကွာမန္တလေးကနေဟိုအပေါ်ပိုင်းနေအထက်ပိုင်းနေဆိုရင်အဲ့ဖက်တွေကလည်းပို့လို့မရအောင်အဲအဲ့လိုမျိုးတဲ့ဝယ်လို့အားရနေကုန်နော်နောက်တော့အဲ့တော့ဒီဘက်ကရှမ်းတောင်ဘက်ကကုန်မန္တမြကတော်တော်များများကရောင်းဝယ်အေးနေကြပါဒါပေမဲ့ဒီနေ့ကတော့အဆိုးဆုံးပေါ့အဲ့ဒီကုန်သိန်းလေးတွေကတော့အဆိုးဆုံးပေါ့အဲဖျန်းခြင်းနံပါတ်1ကကော်ဗီနံပါတ်3ကပန်းပွင့်နံပါတ်4ကမုံညင်းไอ้ปิสิลีเนี่ยก็ซุซูว่าโอ๋เวรได้หลุมไม่ชื่อเวรได้หลุมไม่ชื่อสมัยตัวอ่ะอาจารย์นี่แหละกုံจောက်หลุท่าได้ไม่เอาดิอะตุยะตุยะเนี่ยตัวยောက်ยังเข้าอ่ะแม่เฉยๆยังเข้าอ่ะล่ะสรุปเข้าพี่แล้วเวรไม่ตัวไม่ชื่อเนาะเลยควายจะตัวยาตัวสิลาสิกုံตาผัดเต็มแล้วก็เนาะเออชั่วๆแล้วแกงญินนี่ไปแล้วมาปูดีใจไม่ท่าได้ไล่ดอก
လက်ရှိကာလဟာရှမ်းပြည်နယ်အပြင်တခြားဒေသတချို့မှာလည်းကုံစိမ့်နဲ့တတိဝလံထွက်ရှိနေတာဖြစ်တဲ့အတွက်ရောင်းလိုအပ်တဲ့ဝယ်လိုအပ်နေပါနေတာဖြစ်ပါတယ်ခရမ်းညင်သည့်ဂေါ်ဘီတို့ပန်းဂေါ်ဘီနဲ့မုံညင်းလိုမျိုးအသီးအရွက်တွေကကုံကြောက်လိုကြကြအထားမခံတဲ့အတွက်ပျက်စီးဆုံးရှုံးတာတွေပိုဖြစ်နေပြီးစိုက်ပျိုးထားတဲ့တောင်သူတွေအနေနဲ့တရေကကိုစိုက်ပျိုးစရိတ်တိတ်ဆဲချီပြီးအရှုံးပေါ်နေတယ်လို့ဆိုကြပါဗျာ။ဒေ
သလမ်းကြောင်းတွေကချမ်းမြောက်ကသွားသွားရှမ်းတောင်ကသွားသွားဟိုမြဝတီကသွားသွားဘလုံးမဆင်မကြီးစိတ်မဖြစ်နေဘူး။အားကြောင့်ပြောင်းရလဲဆူဆူဝါချပါဗျာ။ရှောင်းကျင်တဲ့လူကတော့ဟိုကျွန်တော်ရှမ်းတောင်မှာဆိုတော့တပုံကြီးပဲအရင်ကကြောင်စစ်ဖြစ်လာတယ်ဆိုရင်ကျတော့ကိုကိုတော်ပြာကျတော့ရင်မရောင်းလိုက်ရင်ပါသွားမှာကိုတော်မှရင်းနဲ့ကြောင်ဆိုမတင်နိုင်ဘူးလေအဲ့တော့များသောဖြင့်တောင်သူတို့ကသူတို့မှာရှိတဲ့သိမိသားသိမှန်နေဆိုရအောင်ကြီးညာအဲဘာလို့အဲ့လိုမျိုးတိုက်ပွဲဖော်ဆောင်လာလို့ဖြစ်ခဲ့တည်ရှိတော့အကုန်ထားပြရတော့ဟိုအဲ့ကျင်ကြတော့စစ်မဖြစ်တော့အဲ့တော့မို့ခုကလေးကတို့တွေကရောင်းကျင်တဲ့လူများတယ်အဲ့တော့ပစ္စည်းကအဝင်များတယ်ဒါပေမဲ့ဝယ်မဲ့သူကမရှိဘူးဝယ်မဲ့သူကမရှိတော့ဈေးတွေထိုးချ
အရင်ကကုံစိမ့်သီးနှံစိုက်ပြိုးရမှာအရင်ဒီကုံကြစရိတ်ကတရေကကို75သိန်းကျော်သာရှိခဲ့ပေမဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း73သိန်းအပါအဝင်မြေဩဇာမျိုးစေ့နဲ့စိုက်ပြိုးရေးတင်အားစုဈေးနှုန်းတွေမြင့်တက်လာတဲ့အတွက်တရေကကို79သိန်းကနေ10သိန်းလောက်ထိကုံကြခဲ့တယ်လို့တောင်သူတွေကဆိုပါတယ်လက်တလုံးမှာတော့ရှမ်းပြည်နယ်တောင်ပိုင်းမှာခရမ်းကျင်သီးအပါအဝင်ကုံစိမ့်သီးနှံတချို့ကရောင်းရတဲ့ဈေးနဲ့အလုတ်သမားကတည်ယူပို့ဆောင်ရေးဈေးနဲ့ရှိရင်တွက်ချေမကြိုက်တာကြောင့်အသီးခွတ်ဆွတ်တာတွေကိုရနာပြီးအခင်းလိုက်စွန့်ပြစ်မှုတွေပြုလုပ်နေကြပါတယ်စစ်တကအာနာမသိငင်ကတတိဝလံစိုက်ပျိုးတဲ့တောင်သူတွေအနေနဲ့တရေကကိုအကျိုးမြတ်73သိန်းကနေ72သိန်းလောက်အထိရရှိခဲ့ကြပေမဲ့လက်ရှိမှာခရမ်းညင်သည့်တပိတ်သာ100ချက်ဂေါ်ဘီပန်းဂေါ်ဘီတို့တထုပ်100ချက်မုံညင်းရတပိတ်သာ300ချက်ဈေးနဲ့တောင်ဝယ်ယူသူမရှိဘူးလို့ဆိုကြပါတယ်တောင်သူတွေနေနဲ့ရင်းအောင်ပြန်မရအောင်ရှုံးပေါ်နေတဲ့အတွက်လာမဲ့စိုက်ပျိုးရာသီမှာစိုက်ပျိုးရေးလောက်ကင်သူအရေးအတွက်ဟာအစမတန်ရော့ကျသွားနိုင်တယ်လို့ကျွမ်းကျင်သူတွေနဲ့ကုန်သည်တွေကတုံ့တက်ထားကြပါဗ
ျ။လမ်းပန်းဆက်သွယ်ရေးခေခေရီကြောင့်ဖီးရီပျက်စီးပြီးဇင်းနှုံးတွေပါကျဆင်းနေပါဗျ။တရုတ်နိုင်ငံကိုဖီးရီတင်ပို့ရမှာလမ်းပန်းဆက်သွယ်ရေးခေခေနောက်နေမှုတွေကြောင့်ဖီးရီတီရေသွေးကျဆင်းသွားပြီးဇင်းနှိမ်ခံနေရတယ်လို့ဖျင်းဆိုင်တောင်သူတွေနဲ့ကုမ္ပဏီတွေကပြောပါတယ်ရှမ်းပြည်နယ်မြန်ပိုင်ကတိုက်ပွဲတွေကြောင့်ဘီဟဲနစ်ကုမ္ပဏီကမူဆင်105မိုင်ပါဝင်တရုတ်မြန်မာအဓိကကုန်သွယ်ရေးစခန်းတွေအားလုံးကိုပိတ်လိုက်ရခြင်းမှာရှမ်းပြည်နယ်အရှင်ပိုင်းမိုင်လားတလုံးနဲ့ဗမော်လွေချင်းလမ်းကြောင်းတို့ကနေတင်ပို့နေတာဖြစ်ပြီးအများဆုံး15ရက်ခန့်ထိကြာနေတယ်လို့ဆိုပါတယ်အခုရပိုင်းကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်နေရကြောင်းဗမော်လွေချင်းလမ်းဘက်မှာဖြေကားရချီပိန်မိနေပြီးအသီးပုတ်သူပျက်စီးတာတွေလည်းရှိနေတယ်လို့မူဆက်တီးရ9မိုင်ခွန်ညူတစ်တီပွဲရုံကထုတ်ပြန်ထားပါတယ်လက်ရှိလွေချဲဘက်မှာရွှေပြုတ်လုံးကြီးက1 kg ကိုတရုတ်ရွှေငွေ9ရွှေဝန်းကျင်ပေါက်ဈေးရှိနေပြီးရွှေပြုတ်လုံးသေး1 kg ကတော့2.5ရွှေလောက်ပေါက်ဈေးရှိနေပါတယ်
Tewan Piegaro, Wenki Jigu, Nidabang Hayuan Gani, Tongroman Niwan Wujin Pauzi Shinebi, A 55 Piegaro, Longshia Gani, Nayapa Gazigo, Tio Yuanwi, Nata Wujin Ti Pauzi Shinibare, Yangon Ziguamaro, Piedi the Longu, the Tang Tong Tao Jet Tema Pauzi Shinelu, Gonderia Pio Sutavare.
Chenda de Baidao, Narao Jet Wunyanti, and Minze Yashinibare. Yama Chenda Piba de Bumu, Akan Laraja, Lagazi Goma de Baidago, Narao Jet Wunyan Pauzetti, Yashi Larello, Gonderia Pioare. Chamine Alman Zigoma, Chenka Jim Yeni Dan de Baidago, lay down Konya Jet. A chia de yoga de baidago, lay on a jetty bowsy shinevi, a yang out at the baidago, the town on a townia jalouti, same in the lara chibare. Yama jindago, Bengalis nanganga, a diga way you need a chibi, die very young, Yakai binaga, Nazak on the Isakari, Yanatai at dra, Yango Saigangani, Benle Yango, don't you be, Timbo Niara chibare. Bengalis nangabaga, Zigang baby, Tanjay and Yabia way you lara young. Pirimala Chinda Suziga Mita Lara Chidelu, Aumban Munega, Tina Bueon by Hintauga, Tonta Tavare.
Few years in Senegal Radio Yomian Tanza Ropian, you do Saminangani Lena Sinti Shunanai. Few in Yamawa, you do Saminale Sangaro, youtube.com/viewabemis Kipari.
VOE, the Ningun in Menape, Danway, Seasonago, Select Chishuna, Toda Siniaraba. Kusalabido, Uruyadine, Naga, Kaba, Sizingutin, Sapame Uruyadine, Naga, Uruyadi, a puerta puepje de, Kapasne, a puye, so ya, Kabapu chaine, Nissin, Telanibi, Natana Sele, Fabio, I love doing Tamodia, Yim, Yanabi, Abu chaineba, Sanjain, the Midelanibare, Iguidani, Pisipi, the Modia, the Ma, Abu chaine, Sebi, Midani, the Dre, Down Asha, Dining, and the Dinet, Ma, Abu chaine, Pubi, Pintan Lana, and Lule, today, the Diga Piotavare. Uruyadine Naga Kaba Sisima Nalaunga Pyopyama Pa.
ကမ္ဘာတော်ကကုန်းမီဂျီနီတရဝမ်မျိုးစိတ်တွေမပြောင်းပြောင်းထိမ့်ထိမ့်နဲ့ရေကျိုးစားနေကြတဲ့တိပံပညာရှင်တွေကတော့ကမ္ဘာနီကပ်အစင်ခံစားကအောင်းအောင်စီအရောမဟုတ်ပါဘူးပြည်ခဲ့တဲ့နှစ်ထဲပေါ်ပေါက်လာတဲ့အယ်နီညိုအပူလိုင်းဟာပစိဖိတ်သမုဒ္ဒရာထဲမှာအားနည်းလာနေပြီဆိုပေမဲ့ရေပုံရအဖြစ်တော့အနဝါလီတို့ရဲ့အပူချိန်ကပုံမှန်ထက်မြန်မာနေသေးတယ်လို့ရာသီဥတုသိပံပညာရှင်တွေကပ
degree Celsius ကိုရောက်လာပါတယ်။ကုန်းမြင့်ပေါ်ကလေထုအဖူချိန်ကလည်း February လမှာစံချိန်တင်မြင့်တက်လာတယ်လို့ Copernicus အစင်းကားသားမှဖော်ပြထားတာပါ။ Reading စက္ကသိုလ်ကအမျိုးသားလေထုသိပ္ပံပညာဌာနပါမောက်ခဒေါက်တာ Kashedera ကအခုလိုပြောပါတယ်
။ You know, we are having just a series of months since June.
2023 March လကနေ2024 February လကြားမှာစံချိန်တင်မြင့်တက်ခဲ့တဲ့အပူချိန်ထက်တောင်အခုပိုပြီးပိုပြင်းလာပါတယ်။ကမ္ဘာတစ်ဝန်းလုံးမှာလည်းအပူဆုံးအဖြစ်စံချိန်တင်ခဲ့ပါတယ်။ဒါကဖန်လုံရင်တန်းွေပိုပြီးတော့သိပ်သီးလာတာနဲ့ El Niño အပူလှိုင်းရဲ့အချိန်ကနည်းနည်းတော့ပါပါတယ်။ဒါပေမဲ့ El Niño တစ်ခုတည်းကြောက်တော့မဟုတ်ပါဘူး။ဒါကြောင့်2024ခုနှစ်နောက်ပိုင်းလောက်မှာ El Niño ရဲ့သက်ရောက်မှုကရော့ကျသွားပါလိမ့်မယ်။ဒါကပုံမှန်ဖြစ်တတ်ပါတယ်။ဒါပေမဲ့ရာသီဥတုတိတိသာသာနောက်ပိုင်းအေးလာမလားဆိုတာကတော့စိတ်ဝင်စားစရာပါ
။ပစိဖိတ်သမုဒ္ဒရာတစ်ခုထည့်တယ်မကဘဲအိန္ဒိယနဲ့အတ္တလန္တိတ်သမုဒ္ဒရာတွေကလည်းပူနွေးလာနေတဲ့အတွက်ဇီဝကေယစနစ်တွေရှေးရှေးမှာအကြီးအကျယ်ထိခိုက်နိုင်ခြင်းရှိတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ကာဗွန်ဒိုင်အောက်ဆိုက်တန်ငွေ့နဲ့အပူချိန်ကိုစုပ်ယူနေတဲ့သမုဒ္ဒရာကြီးဟာလူသားတွေရှူဆိုင်နေတဲ့အောက်ဆီဂျင်ဓာတ်90ရာခိုင်နှုန်းကိုပါထုတ်လို့နေတာပါ။ဘီလီယံနဲ့ချီတဲ့လူတွေရဲ့လူနေမှုဘဝအတွက်မိခိုးနေရတဲ့သမုဒ္ဒရာကြီး၃ဆင်းထဲကနေရာတချို့မှာတော့2024ခုနှစ်ဖေဖော်ဝါရီလအတွင်းစံချိန်တင်အပူချိန်မြင့်တက်လာတယ်လို့ Copernicus အစိုးရခန်းစာမှာဖော်ပြထားတာပါ
You know because we are having El Niño in the Pacific
ပစိဖိတ်ဒေသမှာ El Niño ရှိနေလို့ပစိဖိတ်အပူပိုင်းဒေသဘက်မှာခံမှန်းထားသလိုပဲတကယ်ကိုပူခဲ့တာပါတချိန်တည်းမှာပဲ Atlantic သမုဒ္ဒရာနဲ့အိန္ဒိယသမုဒ္ဒရာဘက်မှာလည်းပြင်းထန်တဲ့အပူဓာတ်နဲ့ကြုံနေရပါတယ်။ကမ္ဘာသမုဒ္ဒရာကြီး၃ဆင်းဖြစ်တဲ့ Pacific သမုဒ္ဒရာ၊ Atlantic ၊ India သမုဒ္ဒရာတွေကတချို့ပင်လယ်ရေမျက်နှာပြင်တွေမှာလည်းအပူချိန်တွေအချိန်နဲ့မြင့်တက်လာနေပါတယ်။အာတိတ်သမုဒ္ဒရာထဲမှာတော့2024 February လမှာပဲအတော့ကိုပူနေပါပြီ
။ ခုလိုအနေအထားတွေကြောင့်တောင်အာရှတိုင်နိုင်ငံတွေမှာလည်းပူပင်လာတဲ့နွေရာသီကာလနဲ့ကြုံရနိုင်ပြီးထိခိုက်ပျက်စီးမှုများလာတဲ့ရာသီဥတုရေးရာအရေးပေါ်အခြေအနေမျိုးရင်ဆိုင်ရနိုင်ခြင်းရှိနေပြီလို့သူကပြောပါတယ
် countries
ဒါကြောင့်ပူပင်တဲ့အပူချိန်နဲ့အပူလိုင်းတွေကြုံတွေ့နေရတဲ့နိုင်ငံတွေဟာလည်းဥပမာအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်နဲ့တခြားတောင်အာရှနိုင်ငံတွေဖြစ်တာကြောင့်အခုလည်းပူပင်လာတဲ့နွေရာသီနဲ့ကြုံရနိုင်တဲ့အခြေအနေအောက်မှာရှိနေပါတယ်
အပူချိန်မြင့်တက်မှုနဲ့ကြုံရလေရှိတဲ့ဥရောပတိုက်ဖက်ကဒေသတွေမှာလည်းပုံမပူပြင်းလာနိုင်ခြင်းရှိနေတာကြောင့်လူမှုဘဝပုံမခက်ခဲမဲ့ပုံရှိနေတယ်လို့လည်းသုံးသပ်ပါတယ်။ခုလိုအစင်ခံစားထွက်လာချိန်မှာပဲအမေရိကန်အခြေဆိုင်ပူလစ်ဇာစင်တာသုတေသနအဖွဲ့ကပင်လယ်သမုဒ္ဒရာဆရာဒေသတွေကိုပြည်သူတွေအလွယ်တကူနားလည်သဘောပေါက်အောင်လို့မတ်လ10ရက်နေ့ကအွန်လိုင်းညီလာခံကျင်းပပြီးတော့ရှင်းလင်းတင်ပြခဲ့တာပါ။ကဘာမိုးလေဝသနဲ့ရာသီအပြောင်းလဲမှာအဓိကအခန်းကဏ္ဍမှာရှိနေတဲ့ပင်လယ်သမုဒ္ဒရာရေရာမှာရောဥတုရာသီပြောင်းလဲမှုဆိုင်ရာမူဝါဒတွေကိုပါတာဝန်ရှိသူတွေဘက်ကမမှန်ကန်ကန်ချမှတ်နိုင်ဖို့ပြည်သူတွေကလည်းရှုပ်ထွေးလာတဲ့ပင်လယ်သမုဒ္ဒရာဇီဝကေယစနစ်အကြောင်းပုံမနားလည်သဘောပေါက်စေဖို့နဲ့သတင်းသမားတွေအနေနဲ့လည်းမှန်ကန်သိကြတဲ့ data အချက်အလက်တွေနဲ့သတင်းတွေတင်ဆက်နိုင်အောင်သိပ္ပံဆိုင်ရာအဖွဲ့တချို့ကအခုလိုအားထုတ်ဆောင်ရွက်နေကြတာပါဥတုရာသီပြောင်းလဲမှုနဲ့လူကျန်းမာရေးအပေါ်သက်ရောက်မှုတွေကိုသုတေသနပြုနေကြတဲ့ Echo Center ညွှန်ကြားရေးမှူးလက်ဖြင့် Harvard သက္ကသိုလ်ရာသီဥတုနဲ့ကျန်းမာရေးဆိုင်ရာသိပ္ပံဌာနတွဲဖက်ပါမောက္ခ Alexandra Moore ကလည်းသမုဒ္ဒရာဥတုရာသီနဲ့လူကျန်းမာရေးဆက်စပ်ပတ်သက်မှုအကြောင်း data တွေကောက်ယူထုတ်ပြန်ပေးနေပါတယ
် So these are some of the products that we can provide, you know, maps of all oil spills.
ပင်လယ်သမုဒ္ဒရာနဲ့ပတ်သက်တဲ့အချက်အလက်တွေကိုအချိန်နဲ့တပြေးညီရနိုင်အောင်ကျွန်တော်တို့ဆောင်ရွက်ထားပါတယ်။ဘယ်နေရာမှာရေနံတွေယူဖိတ်တယ်လဲ။ဓာတုပစ္စည်းတွေယူဖိတ်တာကိုပါမြေပုံတွေနဲ့ပြည့်စုံတင်ပြထားပါတယ်။ပင်လယ်သမုဒ္ဒရာကိုထိခိုက်စေတဲ့အဖြစ်အပျက်တွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုအလွယ်တကူရယူနိုင်အောင်ဆောင်ရွက်ထားပါတယ်။ပင်လယ်သမုဒ္ဒရာနဲ့ဆိုင်တဲ့အချက်အလက်တွေလူကျန်းမာရေးနဲ့ပတ်သက်တဲ့အချက်အလက်တွေလည်းရယူနိုင်ပါတယ်။နောက်ပြီး NOAA ကပြုစုထားတဲ့လွန်ခဲ့တဲ့နှစ်ပေါင်းတရာကသမုဒ္ဒရာရေတူးရဲ့အပူချိန်ကိုလည်းရယူနိုင်ပါတယ်
။သင်္ဘောတွေ၊ကုန်စည်တွေ၊သမုဒ္ဒရာရေစီးကြောင်းတွေသာမကစီဝါမျိုးစုံမျိုးကွဲနဲ့ပင်လယ်ရေစားငန်တပ်ပမာဏလေတုညဉ့်ညမ်းမှုအဆင့်စတာတွေကိုတက္ကသိုလ်တွေကရောသုတေသနအဖွဲ့တွေကသိပ္ပံနေကြစုဆောင်းကောက်ယူပြီးတော့အချိန်နဲ့တပြေးညီထုတ်ပြန်ပေးနေတာပါ။အဲ့ဒီလိုသမုဒ္ဒရာဒေတာတွေကိုအသုံးပြုခြင်းအပြင်သမုဒ္ဒရာနဲ့ဆိုင်တဲ့ပြဿနာတွေမှာတိကျမှုတာဝန်ခံမှုကြိုတင်ခံမှန်းတွက်ဆမှုတွေအတွက်ပို့ပြီးတော့လွယ်ကူလာစေမယ်လို့လည်းယူဆကြပါတယ်။ပြီးခဲ့တဲ့ဆန္ဒလအတွင်းကမ္ဘာဖြန်းမြအပူချိန်ဟာ 1.56 ဒီဂရီစင်တီဂရိတ်တက်လာခဲ့တဲ့အတွက်ပါရီသဘောတူညီမှုပါဆက်မှုခေဥ်ကာလအပူချိန်ထက် 1.5 ဒီဂရီကျော်မသွားရေးဆိုတဲ့ကန့်သတ်ချက်ကိုကျော်လွန်သွားပြီလို့ကော်ပါနီကပ်စ်အစီအခါစာမှာဆိုထားပါတယ်။ကျွန်မနှောင်းလောပါ
နားလောင်တင်ဆက်ခဲ့တာပါဆက်လက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပါဦးမယ်လူမှုကွန်ရက်တွေမှာလူသုံးအများဆုံးစီးရင်နဲ့ပါဝင်တဲ့တရုတ်နည်းပညာကုမ္ပဏီပိုင်း TikTok ကိုဘယ်နိုင်ငံတွေကအသုံးအများဆုံးပါလဲဘယ်နိုင်ငံတွေကတော့ပိတ်ပင်ကန့်သတ်မှုတွေလုပ်ထားပါသလဲမြန်မာနိုင်ငံမှာရော TikTok သုံးသူတွေဘယ်လောက်ရှိနေပြီလဲစတဲ့အကြောင်းအရာတွေကိုမန်းညိုညိုလင်ကဒီတစ်ပတ်သတင်းတွေကတူတာအစီအစဉ်မှာပြောပြထားပါတယ်ဒီရဲ့အတန်းလွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနာတော်တာဆင်နေ
ဒီကနေ့ကမှမှာလူတွေအသုံးအများဆုံး application တွေထဲမှာ TikTok ဆိုတဲ့ application လည်းပါပါတယ်အခုဆိုရင် TikTok က social လူမှုကွန်ရက် application တွေဖြစ်တဲ့ Facebook, YouTube, WhatsApp, Instagram application တွေပြီးရင်အသုံးပြုသူပေါင်းတန်း 1,300 ကျော်နဲ့အဆင့်9နေရာမှာရှိနေတာပါSocial media လူမှုကွန်ရက်တွေကိုအရွယ်ရောက်ပြီးတဲ့လူသားတိုင်းအသုံးပြုလာတဲ့အချိန်ဖျော်ဖြေမှုဟာတာထိတ်လန့်စရာထူးဆန်းတဲ့အဖြစ်ပြဲစတဲ့အပန်းဖြေစရာဗဟုသုတရစရာသိမှတ်စရာဒါနမျိုးစုံဗီဒီယိုဖိုင်အတိုလေးတွေတင်လို့ရကြည့်လို့ရတဲ့ TikTok application ကကလေးသူငယ်တွေအပါအဝင်လူတွေရဲ့ဆွဲဆောင်မှုတွေကိုတနေ့တဲ့တနေ့ရရှိနေတာပါဒါကြောင့်2024ခုနှစ်ဖေဖော်ဝါရီလထဲမှာတင်ခမမန်းကြီးအချိန်ရေးတန်း 4,900 ကျော် TikTok မှာဒေါင်းလုဒ်လုပ်ကြတယ်လို့လေလံမှုတွေမှာရေးသားထားပါတယ် တတော်ရဲ့မူရင်းစင်မြစ်ကတော့ Biden လို့ခေါ်တဲ့တရုတ်ပိုင်နည်းပညာကုမ္ပဏီတစ်ခုက2016ခုနှစ်မှာဒေါင်ရင်းလို့ခေါ်တဲ့လူအများသုံး social media application တစ်ခုကိုပြုလုပ်ခဲ့ပြီးအဲ့ဒီကနေတရုတ်ပြည်ပြပနိုင်ငံတကာမှာသုံးနိုင်မဲ့တစ်တော်ဆိုတဲ့နာမည်နဲ့2019ခုနှစ်ထဲမှာပြုလုပ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်တစ်တော်ရဲ့နိုင်ငံတကာရုံးချုပ်တွေကို American ပြည်ထောင်စု Los Angeles နဲ့အရှမာတော့ Singapore နိုင်ငံတွေမှာတွေ့နိုင်ပါတယ်။ဒါအပြင်နယူးယောက်လန်ဒန်ဒပ်လင်ပြင်သစ်ဘာလင်ဒူဘိုင်ဂျကာတာဆိုးနယ်တိုကျိုမြို့တွေမှာလည်းရုံးခွဲတွေကိုထားရှိထားတာပါ2020ခုနှစ်တုန်းကအိန္ဒိယနိုင်ငံတစ်ခုတည်းကပဲ TikTok ကိုဒေါင်းလုဒ်လုပ်တဲ့အချိန်ရင်တန်း600ကျော်ရှိခဲ့ပါတယ်အိန္ဒိယအစိုးရဟာတရုတ်ပိုင် TikTok အသုံးပြုတာဟာနိုင်ငံနဲ့နိုင်ငံသားတွေရဲ့လုံခြုံမှုအတွေ့စိုးရိမ်စရာရှိတယ်ဆိုပြီး2020ခုနှစ်ထဲမှာအသုံးပြုမှုခေတ္တပိတ်ပင်ခဲ့ပါတယ်2021ဇန်နဝါရီလမှာတော့ TikTok အသုံးပြုမှုကိုအိန္ဒိယမှာလုံးဝပိတ်ပင်လိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလည်းလူငယ်တွေအတွက်လမ်းမကိုရောက်နိုင်တယ်ဆိုပြီးတာလီဘန်ခေါင်းဆောင်တွေက2022ခုနှစ်မှာတစ်တော်အသုံးပြုခွင့်ကိုပိတ်ပင်လိုက်ပါတယ်။ဒါ့အပြင်ဩစတြေးလျ၊အက်စတိုးနီးယား၊ UK ၊ပြင်သစ်၊နယ်သာလန်၊နော်ဝေး၊ဘယ်လ်ဂျီယံ၊ဒိန်းမတ်၊ကနေဒါနဲ့နယူးဇီလန်နိုင်ငံတွေမှာလည်းအစိုးရအသုံးကွန်ပျူတာတွေ၊ဖုန်းတွေစတဲ့တစ်တော်သုံးလို့ရတဲ့ပစ္စည်းတွေမှာအသုံးမပြုကြဘူးနဲ့အစိုးရဝန်ထမ်းတွေပါတစ်တော် application မသုံးကြဘူးတားမြစ်ထားတာပါဥရောပပါလီမန်ဥရောပကော်မရှင်ဥရောပကောင်စီတို့မှလည်းအဖွဲ့ဝင်တွေဝန်ထမ်းတွေအားလုံးစိုက်ဘာလုံခြုံရေးအတွက် TikTok application မသုံးဖို့2023မတ်လထဲမှာတင်းတင်းကြပ်ကြပ်တိုက်တွန်းပြောဆိုထားပါတယ်။ American ပြည်ထောင်စုကတော့အစိုးရပိုင်းကွန်ပျူတာတွေဖုန်းတွေ TikTok သုံးလို့ရတဲ့တခြားပစ္စည်းကရိယာတွေမှသာမကတနိုင်ငံလုံးအတိုင်းအတာနဲ့ TikTok application ကိုပိတ်ပင်သွားဖို့အထက်လွှတ်တော်အောက်လွှတ်တော်တွေမှာဆွေးနွေးဆုံးဖြတ်မှုတွေပြုလုပ်နေပါတယ်။အောက်လွှတ်တော်ကတော့2024ခုနှစ်မတ်လ13ရက်နေ့ကသဘောတူလိုက်ပြီးဖြစ်ပါတယ်။ဒီလိုဖြစ်ပြမှုတွေရှိနေတဲ့ကြားကပဲကမ္ဘာအနှံ့တက်တော်သုံးဆွဲမှုကလည်းတန်းရာနဲ့ချီရှိနေတာပါအခု2024ခုနှစ်ဇန်နဝါရီလထဲမှာရယူထားတဲ့စာရင်းအချက်လက်တွေအရတော့တက်တော် application သုံးဆွဲမှုအများဆုံးနိုင်ငံတွေက American ပြည်အောင်စု၊ Indonesia နဲ့ Brazil နိုင်ငံတွေဖြစ်ပါတယ်American ပြည်အောင်စုကအသုံးပြုသူတန်း150ရှိပြီးအင်ဒိုနီးရှားက126တန်းနဲ့ဘရာဇီးယားက69တန်းရှိပါတယ်။မြန်မာနိုင်ငံကိုကြည့်မယ်ဆိုရင်တော့18နှစ်အထက်လူဦးရေ16တန်းကျော်အင်တာနက်အသုံးပြုသူပေါင်းရဲ့69ရာနှုန်းဟာ TikTok application ကိုအသုံးပြုကြပြီးအဲ့ဒီထဲမှာအမျိုးသားက 55.3 ရာနှုန်းနဲ့အမျိုးသမီးက 44.9 ရာနှုန်းရှိတယ်လို့2024အစောပိုင်းမှာသုတေသနပြုထားတဲ့ Biden's Company ရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်ရှင်
မညညလွင်တင်ဆက်ခဲ့တာပါ VOA ရဲ့အတန်လွင်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့ထုတ်လွှင့်ခဲ့တဲ့သတင်းနဲ့စောင်းပါးတွေကို VOA ရဲ့ website စာမျက်နှာမှာလည်းဖတ်ရှုနိုင်ပါတယ်ခင်ဗျာလိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်တွေကိုပြောပြပေးပါအောင်မယ်အနာသိစစ်ကောင်စီကအသက်သွင်းလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေကိုစတင်ကြောင်းနယ်သာလန်ရောက်မြန်မာပြည်ပွားတိုင်းရင်းသားတွေကပေါင်းစုပြီးအမ်စတာဒမ်မြို့တော်မှာစနေနေ့ကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်စစ်ကောင်ဆောင်တွေကိုကာဝယ်ပေးဖို့လှုပ်ဆောင်တဲ့ဥပဒေဖြစ်လို့ကန့်ကွက်ရတာလို့ဆန္ဒပြပွဲမှာပါဝင်ခဲ့သူတွေကပြောဆိုပါတယ်မြန်မာပြည်ကလူမဆန်တဲ့လုပ်ရတွေကိုကဘာကတိအောင်အဝေးရောက်မြန်မာတွေကတတ်နိုင်သမျှဆက်လက်လှုပ်ဆောင်သွားမယ်လို့လည်းသူတို့ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကစိုးရွားပြင်းထန်လာနေတဲ့အခြေအနေတွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့မဖြစ်မနေတုံ့ပြန်ရေးယူရမယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကမတ်လ15ရက်နေ့ကကြေညာချက်တစ်စောင်ထုတ်ပြန်တောင်းဆိုခဲ့ပါတယ်စစ်တပ်အပေါ်တာဝန်ခံစေမှုအပါအဝင် Federal Democracy နိုင်ငံထူထောင်ရေးမြန်မာပြည်သူလူထုရဲ့ကြိုးပမ်းမှုတွေကိုထိထိရောက်ရောက်ကူညီဖို့လိုနေတယ်လို့ဖော်ပြထားပါတယ်မြန်မာအရေးဆုံးဖြတ်ချက်တွေချဖို့ရှိနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့55ချိန်မြောက်ပုံမှန်အစည်းအဝေးကျင်းပနေချိန်မှာ SACM ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်အစ္စရေးနဲ့ဟားမတ်အကြအပြစ်ခတ်ရစရေးဆွေးနွေးပွဲတွေကိုကာတာနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့အစောဆုံးထားပြီးပြန်လည်စတင်ဖို့ရှိနေပါတယ် ဆွေးနွေးပွဲတွေကိုတနင်္လာနေ့အထိရွှေ့ဆိုင်းထားနိုင်ပေမဲ့တနင်္ဂနွေနေ့နေ့လယ်ပိုင်းပြန်လည်စတင်ဖို့မျှော်လင့်ထားကြောင်းအီဂျစ်တာဝန်ရှိသူတွေကပြောဆိုပါတယ်ဒါဟာအစ္စလမ်ဘာသာဝင်ရဲ့ရမဒန်ဥပုပ်လစတင်ပြီးပါပထမဆုံးချိန်အဖြစ်အစ္စရေးအရာရှိတွေနဲ့ဟာမတ်ခေါင်းဆောင်တွေအကြားဆွေးနွေးညှိနှိုင်းတာဖြစ်ပါတယ်။သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့အတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေမှာထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်။အစီအစဉ်အမှုနေကနေကတော့ကျွန်တော်ဇော်မိုးကျော်ကတာဝန်ယူခဲ့ပါတယ်။ကျွန်တော်တို့ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင့်စီစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီ။သောတာရှင်များနားတော်တာရှင်များကျေးဇူးတင်ပါတယ်။